Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ရ2022ခုနှစ်ဩဂုတ်လ12ရက်နေ့တောက်ချန်နေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24.50 51လိုင်းလမ်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။တရရှင်များရှင်လန်းချက်မြေချပါစီရှင်ကျွန်မတင်ကြီးထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်လွင်ဦးပါတဲ့နေကိုမတင်ကြီးထိုင်တဲ့သူပြောပြမှာပါဒီမနေ့နားဆင်ရမယ့်သတင်းတွေမှာတော့ရုရှားကိုခုခံနိုင်မှုယူကရိန်းကငွေချင်းနဲ့လက်နက်အကူအညီတွေထပ်မံတောင်းခံလိုက်တဲ့သတင်းမြန်မာစစ်တပ်ဝင်ဝင်ရနေတဲ့စွမ်းအင်ကဏ္ဍကိုပိတ်ဆို့တန်းခတ်ဖို့တက်ကြွလှရှားသူတွေတိုက်တွန်းလိုက်တဲ့သတင်းအပါအဝင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြားကြရမှာပါခင်ဗျာ
ကောင်းပါပြီရှင်ကချင်ပြည်နယ်တနိုင်းလီတို့လမ်းမချီပေါ်ကပြည်သူစစ်စခန်းကိုကချင်လက်နက်ကင်တပ် KIA ကကြာသပတေးနေ့မှာတိုက်ခိုက်ခဲ့ပါတယ်။ပြည်ရင်းမှာတော့မနေ့က73စီပြက်လက်ပြီးဈေးလဲတက်သွားပါတယ်
။ဒီနေ့ရန်ကုန်မှာပြည်ဆိုင်တိုင်းမှာ92မရပါ95မရပါရောက်လာပါရင်ဝိုင်းပြီးမှတော့95နဲ့ပြက်နေတယ်
မကြခင်မှာအပြည့်စုံနားဆင်ကြရအောင်ပါရှင်ဒီသတင်းလေးနဲ့အတူနားဆင်ရမယ့်ပတ်စင်ကဏ္ဍတွေကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်သတင်းလောအစီအစဉ်တို့ဖြစ်ပါတယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့အတူတင်ပြပေးပါမယ်ရှင
်ငါးလခွဲကြရုရှားချွတ်ချော်မှုကိုဆက်လက်ရင်ဆိုင်ခုခံနိုင်မှုနောက်ထပ်ငွေကြေးနဲ့လက်နက်အကူအညီတွေပေးရကြဖို့အနောက်မဟာမိတ်နိုင်ငံတွေကိုယူကရိန်းသမ္မတကတောင်းခံလိုက်ပါတယ
်не зможе зупинити вітер якщо він не стиме радіацію
Рашао мімян сансан хантар най лілі ченароу не ту європа не каба ជី ба мімян сансан бекин лонжо ма ဖြစ်ပါတယ်လို့ Ukraine သမ္မတ Volodymyr Zelensky က Denmark နိုင်ငံ Copenhagen မြို့ကကာဝေးဝင်ကြီးအစည်းအဝေးပွဲမှာဗီဒီယိုကနေပြောကြားတဲ့မိန့်ခွန်းမှာပြောဆိုသွားတာပါ Ukraine အတွက်လက်တလောဦးစားပေးလိုအပ်ချက်ဖြစ်တိုက်လေရင်တွေရရှိဖို့ကြိုးပမ်းနေတဲ့အကြောင်းလဲဒိမတ်မျိုးတော်ကစီဝေးကိုလူကိုယ်တိုင်တက်ရောက်တဲ့ယူကရိန်းကာဝေးဝင်ကြီးအလက်ဆီရန်စင်ကော့ဖ်ကပြောဆိုခဲ့ပါတယ်တိုက်လေရင်တွေပြီးရင်ဒုတိယဦးစားပေးအနေနဲ့မိုင်းရှင်းလင်းရေးဖြစ်တယ်လို့လည်းပြောပါတယ်ယူကရိန်းအတွက်နိုင်ငံတကာကစီးရဲကူညီပေးဖို့အမေရိကန်ဦးဆောင်တဲ့ယူကရိန်းကာဝေးဆိုင်ရာဆက်သွယ်ရေးအဖွဲ့ဖွဲ့စည်းခဲ့တဲ့ဂျာမနီနိုင်ငံကဧပြီလရက်စီဝေးပွဲရဲ့နောက်ဆက်တွဲအဖြစ်ကိုပင်ဟေဂင်မှာဆွေးနွေးနေတာပါဆွေးနွေးပွဲကနေယူကရိန်းကိုအကူအညီတွေပေးနိုင်မဲ့ခိုင်မာတဲ့အစီအမံတွေချမှတ်နိုင်မှုရည်ရွယ်ထားတဲ့အကြောင်းလဲဗြိတိန်ကာဝေးဝန်ကြီးဘန်ဝေါ်လစ်ကပြောပါရယ်ရုရှားချူချော်မှုကိုခုခံမှုအရေးအတွက်အတိအကျမပြောတဲ့အစင်းမြင့်ရော့ကက်ဒုံးစနစ်တွေနဲ့ပက်ထင်းတန်မစ်ဆိုင်းဒုံးတွေကိုယူကရိန်းကိုပေးရမယ့်အကြောင်းလဲဗြိတိန်ကာဝေးဝန်ကြီးကပြောပါရယ်ဒိမတ်အစိုးရကတော့နောက်ထပ်အကူအညီဖြစ်ဒေါ်လာ113သန်းယူကရိန်းကိုပေးရဖို့ကြေညာလိုက်တာကြောင့်စုစုပေါင်းအကူအညီပမာဏဒေါ်လာ413သန်းကျော်ရှိသွားပါပြီ
ယူကရိန်းနိုင်ငံတောင်ပိုင်းကနျူကလ িয়ার ဓာတ်ပိစေယုံကြီးတဝက်အခြေအနေဟာဆိုရင်ကြီးမားတဲ့အကျိုးဆက်တွေစီဥတီသွားနိုင်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကကြာသပတေးနေ့မှာသတိပေးလိုက်ပြီးစေယုံအနီးကစည်ရေးဆောင်ရွက်ချက်တွေကိုအဆုံးသတ်ချဖို့လဲပန်ကြားလိုက်ပါတယ်တင်းမာမှုတွေလျှော့ရမယ်အစားပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာမတော်တဆမှုဖြစ်နိုင်ခြေတွေအတွေ့အင်မတန်စိုးရိမ်စရာကောင်းတဲ့အစဉ်ခံချက်တွေပဲထွက်ပေါ်လာခဲ့ပြီးဆက်ပြီးရှေ့တို့မယ်ဆိုရင်တော့ဘီအန်ဒီအစီကိုဥတီစင်မယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ကကြေညာချက်မှာပြောဆိုထားပါတယ်။ဇာပိုရီဇာဟီနျူကလ িয়ার ဆက်ယုံကိုမတ်လအစောပိုင်းကတည်းကရုရှားကထိန်းချုပ်ခဲ့ကတပ်ဖွဲ့တွေတက်ချထားပြီးယူကရိန်းဝန်ထမ်းတွေနဲ့ဆက်လက်လဲပတ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကဆက်လို့ဆက်ယုံအနီးဝန်းကျင်မှာလက်နက်ကြီးတွေနဲ့ပစ်ခတ်နေကြပြီးယူကရိန်းနဲ့ရုရှားတို့အပြန်အလှန်အပြစ်ဖို့နေကြတာဖြစ်ပါတယ်။နျူကလ িয়ার ဓာတ်ပေါင်းဖိုတွေမပြည့်စည်ချောင်းဒါပေမဲ့ဆက်ယုံမှာပြည့်စည်မှုတွေရှိနေတယ်လို့ယူကရိန်းဘက်ကပြောပါတယ်။နှစ်ဖက်စလုံးအနေနဲ့ကြိုးကြောင်းညီညွတ်စွာချင့်ချိန်စဉ်းစားကြပြီးနျူကလ িয়ার ဓာတ်ပိဆက်ယုံကိုပြစ်မှတ်မထားကြဘူးလေကုလသမဂ္ဂအတွင်းမှုချုပ်ကပန်ချထားပါတယ်ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဓာတ်ပိစက်ယုံအနီးမှာစီးရဲလှုပ်ရှားမှုတွေချက်ချင်းရပ်ချဖို့နဲ့စစ်တပ်နဲ့ဆက်ပစ္စည်းတွေလည်းစစ်ပစ္စည်းတွေလည်းရုတ်သိမ်းကြဖို့သူကတောင်းဆိုထားပါတယ်ရှင
်အမေရိကန်သမ္မတအင်ဘီရောကမှတ်တမ်းတွေကိုသမ္မတဟောင်းတော်နဲ့ထရန့်ရဲ့က ကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်လို့ပြည်သူစုံစမ်းစစ်ဆေးဘျူရို FBI ကစုံစမ်းစစ်ဆေးမှုနဲ့ဆက်နွှယ်ပြီးတမရဟောင်းရဲ့ Florida ပြည်နယ်ကအိမ်ကိုရှာဖွေဖို့တရားရုံးရဲ့ခွင့်ပြုချက်ဝရမ်းရအောင်ကိုယ်တိုင်ခွင့်ပြုခဲ့တဲ့အကြောင်းရှင်းနေချုပ် Merrick Garland ကပြောဆိုလိုက်ပါတယ်။ရှာဖွေမှုနဲ့ပတ်သက်လို့တမရဟောင်းကိုယ်တိုင်လူစုရှင်ကြားအတည်ပြုခဲ့တာရောနောက်ဆက်တွဲကိစ္စတွေအများပြည်သူဂျိုးစီဝါနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေပါပါဝင်နေတာကြောင့်ရှာဖွေဝရမ်းကိုအများပြည်သူသိနိုင်အောင်ထုတ်ပြန်ပေးဖို့တရားရေးဌာနကခွင့်ပြုချက်တောင်းဖို့ဆုံးဖြတ်ထားတယ်လို့လည်းကြေညာခဲ့တာပါ။တမရဟောင်းထရန့်ရဲ့အိမ်ကိုရှာဖွေဖို့အလွယ်တကူဆုံးဖြတ်ခဲ့တာမဟုတ်တဲ့အကြောင်းလဲကြာသာရင်းနေ့ကရုံးမြင့်တန်းကြားမှာအချင်းယုံကြေညာရမှာပြောဆိုသွားပါတယ်။ရှာဖွေဖို့အတွက်ခိုင်လုံတဲ့အကြောင်းရင်းရှိတယ်လို့စဉ်းစားဆုံးဖြတ်ပြီးတဲ့နောက်ပြည်တော်စုတရားသူကြီးတူကရှာဖွေဝရမ်းကိုလက်မှတ်ထိုးခဲ့တဲ့အကြောင်းလဲရှင်းနေချုပ်ကပြောပါတယ်။တင်းလာနေ့ကရှာဖွေမှုပေါ်တမရဟောင်းထရန့်ရဲ့Republican Party ကဝေဖန်ရှုတ်ချမှုတွေနဲ့ဖြစ်ရှင်းချက်ပေးဖို့တောင်းဆိုမှုတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲရှင်းနေချုပ်ရဲ့တုံ့ပြန်ချက်ထွက်ပေါ်လာခဲ့တာပါ။ထိတ်တန့်လျော့ရဲ့အချက်လက်တွေပါဝင်အင်ဖြူတော်မှတ်တမ်းတွေတိမ့်ဆဲထားတဲ့ဘုံ5ခုကိုအချိန်တော်နောက်ပြီးမှလက်ခံရရှိခဲ့တဲ့အကြောင်းနိုင်ငံတော်မှတ်တမ်းဌာနကပြောဆိုခဲ့ပြီးနောက်မှာပဲ FBI ကစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။တင်းလာနေကရှာဖွေမှုအတွင်း FBI ကထောက်ထားမှတ်တမ်းအမြောက်များကိုလည်းတင်စီခဲ့တာပါ။ FBI က Florida ပန်းဖြေအိမ်မှာရှာဖွေရင်မှာတော့သမရဟောင်းထရန့်ကနယူးယောက်မှာရှိနေတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကဘာသာရေးကျောင်းတစ်ခုမှာကြာသပတေးနေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်ထင်ရှားတဲ့တာလီဘန်ဘာသာရေးဆရာတဦးသေဆုံးခဲ့ရပါတယ်။သေဆုံးခဲ့တဲ့တာလီဘန်ဘာသာရေးဆရာဟာဆိုရင်အစ္စလာမ်ရဲ့စစ်သွေးကြွတွေကိုဆန့်ကျင်တဲ့ပြင်းထန်တဲ့မင်းကွန်းတွေနဲ့လူသေများထင်ရှားသူဖြစ်ပါတယ်။ရက်ဆက်တဲ့ရန်သူတိုက်ခိုက်မှုလို့သုံးနှုန်းပြောဆိုပြီးအနာရတာလီဘန်ပြောခွင့်ရတဦးကရှိတ်ရာဟီမူလာဟက်ကာနီလှုပ်ကြံခံရတယ်ဆိုတာကိုအတည်ပြုပါတယ်။တည်ဆုံးခဲ့ရတဲ့ဘာသာရေးဆရာဟာနိုင်ငံရဲ့ကြီးမြတ်တဲ့ပညာရှင်တစ်ဦးဖြစ်တယ်လို့ဘိုင်လာခါရီမီက Twitter လူမှုကွန်ရက်မှာရေးပါတယ်။ခြေတစ်ဖက်ပြက်နေတဲ့အသေးခံဘုံးခွဲသူကပလတ်စတစ်နဲ့လုပ်ထားတဲ့ခြေထုထဲမှာသိုးဝဲယူလာတဲ့ဘုံးကိုဖောက်ခွဲလိုက်တာဖြစ်ကြောင်းသတင်းတွေကဖော်ပြကြပါတယ်။တိုက်ခိုက်မှုကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းတာလီဘန်အာဏာပိုင်တို့ကပြောပါတယ်။ Islamic State Khorasan ကိုထုံးနဲ့ဝေဖန်မင်းကွန်းပြောလို့ရှိတဲ့ဟက်ကန်ဒီတေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တော့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုထားတာမရှိသေးပါဘူး။ Islamic အစွန်းရောက် IS အဖွဲ့ရဲ့ Afghan Make Pet အဖွဲ့ဖြစ်တဲ့ ISIS K အဖွဲ့ဟာဆိုရင်တာလီဘန်အုပ်ချုပ်မှုကိုဆန့်ကျင်နိုင်ငံတွင်းကလူနည်းစုရှီယာမွတ်စလင်တွေကိုဘုံးခွဲတိုက်ခိုက်နေတာဖြစ်ပါတယ်။ISIS K အဖွဲ့ဟာအာဖဂန်နစ္စတန်မှာ2015ခုနှစ်အစောပိုင်းမှာထွက်ပေါ်လာတာဖြစ်ပါတယ်။လွန်ခဲ့တဲ့တစ်နှစ်ကျော်ကတာလီဘန်တို့အာဏာပြန်ရလာပြီးနောက်ပိုင်းမှာ ISIS K အဖွဲ့ကနိုင်ငံတော်အရှိန်မြှင့်တိုက်ခိုက်လာပါတယ်။ဟက်ကာနီဟာလှုပ်ကြံမှုနှစ်ချိန်ကနေအသက်မသေးလွတ်မြောက်ခဲ့သူဖြစ်ပြီးအင်းနီချင်းပါကစ္စတန်နိုင်ငံတွင်မှလည်းတစ်ချိန်လှုပ်ကြံဖို့ကြံစည်ခံခဲ့ရပါတယ်ရှင်။
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
UAE American Tan မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေမနေ့ဖက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆေးရနာသိမ်းခဲ့တာဒီနှစ်ကွဲကြာရှိလာချိန်မှာပဲအနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်အရေးယူမှုတွေကြားဆေးရနာပိုင်းကရေနံနဲ့တန်းငွေကဝင်ငွေတွေအမြောက်များရနေစေဖြစ်တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Arthritis International ကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလဆေးရနာသိမ်းပြီးတဲ့နောက်ပိုင်းဆန့်ကျင်အောင်ကြွားမှုတွေနဲ့နောက်ဆက်တွဲလက်နက်ကိုင်ပုံကံမှုတွေကိုအပြင်းထန်နှိမ်နင်းနေတဲ့စစ်တပ်ကိုဟန်တာဖို့အဓိကဝင်ငွေရလန်းဖြစ်တဲ့စွမ်းအင်ကဏ္ဍကိုပိတ်ဆို့တံခတ်အရေးယူဖို့အမေရိကန်လွှတ်တော်မှတ်တွေတိုက်တွန်းနေချိန်မှာပဲအမေရိကန်ခြေစပ် Arthritis International အဖွဲ့ကလည်းတိုက်တွန်းလိုက်တာပါမြန်မာလူထုကိုဖိနှိပ်ဖို့လက်နက်တွေလေရင်စီတွေလိုမဖြစ်မနေလိုအပ်တာတွေကိုဖြည့်ဆည်းတဲ့နေရာမှာဆေးရနာပိုင်းအနေနဲ့နိုင်ငံခြားဝင်ငွေရရှိရေးကအခင်အားကျတာကြောင့်ဖျက်တောက်ဖို့လိုတယ်လို့ Arthritis International အဖွဲ့ကဘန်ဟတ်မန်ကပြောပါတယ်မြန်မာနိုင်ငံမှာဆေးရနာသိမ်းပြီးတဲ့နောက်ပိုင်းအနောက်နိုင်ငံတွေကပြည်မှတ်ထားရေးယူတန်ခတ်တာတွေရှိပေမဲ့စွမ်းအင်လုပ်ငန်းတွေမပါတဲ့အတွက်ထိရောက်မှုမရှိဘူးဆိုပြီးဝေဖန်မှုတွေလည်းရှိနေတာပါ American ထိုက်တန် Republican ခေါင်းဆောင်တယောက်ဖြစ်တဲ့ Mitch McConnell ကလည်းမြန်မာအရေးမှာတိုးတက်မှုမရှိရင်မြန်မာရေနံနဲ့တန်းဝေလုပ်ငန်း MOG ပါဝင်ဆေးရနာပိုင်းတွေရဲ့ဝင်ငွေကိုဖျက်တောက်ဖို့ American ဆွေးရောက်မှုမကြသေးခင်တုန်းကပဲတိုက်တွန်းပြောဆိုထားပါတယ်
ကိုဗစ် -19 ကပ်ဘေးရောဂါကြောင့်လူငယ်လှုပ်သားဈေးကွက်မှာအကြီးအကျယ်ထိခိုက်ပျက်စီးစေကြောင်းနိုင်ငံတကာလှုပ်သမားအဖွဲ့ကြီး ILO ကပြောပါတယ်။အသက်15နှစ်နဲ့24နှစ်ကြားလူငယ်တွေရဲ့အလုပ်အကင်အလားအလာဟာဆိုရင်တခြားသောအသက်အရွယ်အုပ်စုတွေနဲ့ရှင်ရင်နောက်ကျနေတယ်လို့ ILO ကထုတ်ပြန်လိုက်တဲ့2022ခုနှစ်အတွက်ကမ္ဘာတစ်လွှာအလုပ်အကင်အလားအလာအဆင့်ခန့်စာမှာဖော်ပြထားပါတယ်။
Following the arrival of the pandemic in 2020, the share of young people who were neither in employment
nor training. 2020ပြည်နှစ်အတွင်းကပ်ဘေးရောဂါဖြစ်လာပြီးနောက်ပိုင်းအလုပ်အကိုင်ပညာရေးဒါမှမဟုတ်လေလေ့ကျင့်သင်တန်းတွေမရှိဘဲဖြစ်နေကြတဲ့လူငယ်အရေးအတွက်ဟာဆိုရင်23.3%ခန့်တိုးလာပြီး15နှစ်တာအတွင်းအမြင့်ဆုံးဖြစ်တယ်လို့ ILO အဖွဲ့ကြီးရဲ့ဒုတိယညွှန်ကြားရေးမှူးချုပ်မာသာနျူတန်ကပြောသွားတာပါလူငယ်တွေအတွက်ဆောင်ရွက်ပေးဖို့လိုအပ်တဲ့ကိစ္စတွေမှာချွေယွန်းအားနည်းချက်တွေရှိနေတာကို COVID-19 ကပ်ဘေးကြောင့်ထင်သာမြင်သာဖြစ်လာစေတယ်လို့လည်းသူမကပြောပါတယ်လှုပ်သားဈေးကွက်မှာအခွင့်အလမ်းအနည်းဆုံးသူတွေထဲမှာပထမဆုံးအလုပ်ရှာသူတွေကျောင်းထွက်ထားသူတွေလုပ်ငန်းအတွေ့အကြုံမရှိသေးတဲ့လောလောလတ်လတ်ဘွဲ့ရထားသူတွေလည်းပါဝင်တယ်လို့သူမကပြောပါတယ်ဒီနှစ်အတွင်းကမ္ဘာတစ်လွှာအလုပ်လက်မဲ့လူငယ်ဦးရေ383ရာခိုင်နှုန်းထိရောက်မယ်လို့လည်းအခုနောက်ဆုံးထုတ်စာရင်းတွေကခန့်မှန်းထားပါတယ်။ဒီအရေအတွက်ဟာဆိုရင်2021ခုနှစ်ကထက်အနည်းငယ်တိုးတက်လာတာဖြစ်ပေမဲ့2019ခုနှစ်ကာယောဂါမတိုင်ခင်ကနဲ့ရှင်ရင်တော့အလုပ်မရှိတဲ့လူငယ်ရေအတွက်6တန်းပိုများနေတာဖြစ်တယ်လို့လည်း ILO ကပြောပါတယ်ရှင်။
အမေရိကန်ကျန်းမာရေးဌာနကြီးတစ်ခုဖြစ်တဲ့ယောဂါထိန်းချုပ်ရေးနဲ့တာစီဌာန CDC ကကိုဗစ်ရောဂါထိန်းချုပ်ရေးလမ်းညွှန်ချက်တွေကိုရှော့ချလိုက်တဲ့အကြောင်းကြာသပတေးနေ့ကပဲကြေညာလိုက်ပါတယ်။ယောဂါကူးစက်ခံရသူနဲ့နင်းနီးကက်ကက်ထိတွေ့ဆက်ဆံမှုသူတွေတိကျခွက်နေထိုင်မှုလူတစ်ယောက်နဲ့တစ်ယောက်6ပေကွာမှနေကြဖို့တိုက်တွန်းချက်တွေကို CDC ကရုပ်သိမ်းလိုက်တာပါ။ကာယောဂါစတင်ခဲ့တဲ့နှစ်နှစ်ခွဲကျော်ကာလအတွင်းကာဝယ်ဆေးထိုးတာဒါမှမဟုတ်ရင်လည်းယောဂါကူးစက်ခံရမှုကြောင့်အသက်16နှစ်နဲ့အထက်အမေရိကန်နိုင်ငံသားခန့်မှန်းခြေ95ရာခိုင်နှုန်းယောဂါတန်းခံနိုင်ရှိမှုအတိုင်းအတာတစ်ခုကိုရောက်လာတာကြောင့်ရှော့ချဖို့ဆုံးဖြတ်လိုက်တာလို့လည်းပြောဆိုထားပါတယ်။ကာယောဂါအခြေအနေဟာလွန်ခဲ့တဲ့နှစ်နှစ်ကနေမတူတော့ဘူးလို့လည်း CDC လမ်းညွှန်ချက်ရေးဆွဲသူဒူးဖြစ်တဲ့ Greta Massetti ကပြောပါတယ်။လမ်းညွှန်ချက်အသေးဟာအမေရိကန်အားလုံးနဲ့အကျုံးဝင်မှာဖြစ်ပေမဲ့အထူးသဖြင့်တော့ဒီလနောက်ပိုင်းပြန်ဖွင့်တော့မယ့်စာတင်ကြောင်းတွေအတွက်အဓိကတည်ရောက်မှုရှိနေပါတယ်။ယောဂပိုကူးစက်မှုရှိမရှိကျောင်းနေမှာနေ့စဉ်ပုံမှန်စစ်ဆေးမှုတွေလုပ်ဆရာမလိုတော့ဘူးလို့လမ်းညွှန်ချက်အသေးမှာထည့်သွင်းထားပေမဲ့အခြေအနေအရလိုအပ်ရင်တော့ပြန်လုပ်ဖို့လည်းခွင့်ပြုထားပါတယ်။
တီရီလင်ကတမရာဟောင်ဂူဒါဘာယာရာဂျာပတ်ဆာဟာကြာသပတေးနေ့မှာထိုင်းနိုင်ငံကိုဆက်ရောက်လာကြောင်းမျက်မြင်တွေ့သူ၃ဦးကိုကိုကပီရိုက်တာစတင်းကဖော်ပြပါတယ်။နိုင်ငံမှာလူထုဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးနောက်ပြီးခဲ့တဲ့လအတွင်းနိုင်ငံကနေထွက်ပြေးပြီးတဲ့နောက်ခေတ္တခေလုံမဲ့ဒုတိယမြောက်အရှိတောင်အာရှနိုင်ငံလည်းဖြစ်ပါတယ်။ကြာသပတေးနေ့မှာစင်ကာပူကနေထွက်သွားပြီဖြစ်ကြောင်းစင်ကာပူလူဝင်မှုကြီးချက်ရေးအာဏာပိုင်တို့ကြီးညာချက်ထုတ်ပြောဆိုပြီးနောက်မှာစင်ကာပူကနေလေကြောင်းနဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်ဒွန်မောင်းလေစိတ်ကိုသီရိလင်ကာတမရာဟောင်ဆက်ရောက်သွားတာဖြစ်ပါတယ်။သီရိလင်ကာနိုင်ငံကနေဇူလိုင်လ14ရက်နေ့မှာစင်ကာပူကိုတင်ဆောင်ခဲ့တဲ့ရာဂျာပတ်ဆာကထိုင်းနိုင်ငံမှာယာယီနေထိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်။နိုင်ငံမှာနှစ်ပေါင်း80အတွင်းအစိုးရဆုံးစီးပွားရေးပြဿနာကိုသူ့အစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံကြောင့်လူထုမကြင်မနက်အုံကြွမှုပေါ်ပေါက်ခဲ့ပြီးထောင်နဲ့ချီတဲ့ဆန္ဒပြသူတွေကသမရအိန်ဒိုနဲ့ရုံးကိုဝင်ရောက်စီးနှင်းပြီးရပ်ပိုင်းအကြံမှာပဲသူယာရုကနှုတ်ထွက်ခဲ့တာဖြစ်ပါတယ်ရှင်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူတင်ပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်ပြီးတော့တင်ပြပေးပါမယ်။ကချင်ပြည်နယ်ဖားကံမြို့နယ်တနိုင်းလီဒိုလမ်းမပေါ်ကရှယ်ရူဇွတ်စမ်းပြချေးရွာကပြည်သူစစ်စခန်းကို KIA ကကြာသပတေးနေ့မနေ့အစောပိုင်းမှာတွားရောက်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ပွဲအတွင်းမှာရှယ်ရူဇွတ်ရွာစာတင်ချောင်းကိုလက်နက်ကြီးထိမှန်တာကြောင့်ကြောင်းပိတ်ခဲ့ရသလိုရွာအတွင်းကြောက်ရောက်ပြီးမပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေကိုနေကင်းပိုင်းအထိရှင်းလင်းနိုင်တာမရှိသေးပါဘူး။ရန်ကုန်ကလာတဲ့လီဒိုလမ်းမပေါ်ကတိုက်ပွဲသတင်းကိုကိုရန်နိုင်တင်ပြပေးပါမယ်ရှင်
။ဘာကမြို့နယ်ဝါရဇွတ်ကြီးရွာအုပ်စုရှယ်ရူဇွတ်ရွာစံပြကြီးရွာကတိုက်ပွဲဟာဒီနေ့မနက် 3:00 ကျော်ကနေ 6:00 လောက်အထိဖြစ်ပွားခဲ့တာပါ။တိုက်ပွဲဖြစ်ပေါ်တဲ့အခြေအနေကိုဒေသခံတို့က VOE ကိုအခုလိုပြောပါတယ်
။၃နိုင်ခွဲတော့မှာစကြကြီးရောဒီသူစစ်ကမ္ဘာကြီးရောကနေအဲသူတို့ပြည်တာပေါ်ရခိုင်ရောရောထင်းမှာတော့အဲခြေဆံခေါ်လေးရောခြေဆံအတိဒီရောအညာကြီးပဲလမ်းမောအညာကြီးပဲကြီးရောမှာတခြားချစ်ဆက်တော့မရှိဘူးဒါပေမဲ့တပ်ရင်ကြောင့်တော့အမှုရောပေါ့တော့ကနေဒီစာလေးမှာဒီနေ့လေးကြောက်ပိတ်ထားတယ်
ဒီတိုက်ပွဲဖြစ်စဉ်အတွက်မှာရှတူးစုအခြေစိုက်ခလာ999ကလည်းလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိကြောင်းပြောပါရယ်အခြားဒေသခံတဦးကတော့ရွာတွင်းကြားရောက်တဲ့လက်နက်ကြီးတချို့ဟာမပေါက်ကွဲသေးတာကြောင့်သက်ဆိုင်ရာကိုအကြောင်းကြားထားကြောင်းနဲ့နေကင်းမိုင်းအထိတော့လာရောက်ရှင်းတဲ့နာမရှိသေးကြောင်းပြောပါရယ
်ဟုတ်တယ်လက်နက်ကြီးတချို့ဒီတိုင်းတွင်းမှာကြားနေမှာရှိတဲ့ချိုးတဲ့ဒီမှာမဟုတ်ရဘူးဒီမှာဆိုင်နေဟာဒီကရှင်းလို့တော့ပြရအဲ့ဒီကျန်းမာရေးဒီလိုဆိုတော့ဒီတောင်းခေါ့မင်းတို့ကလည်းဒီလိုမျိုးချင်းလေးကိုမျိုးခုလိုမျိုးဆက်ပြီးဒီမပြောဘူးနဲ့အသာစီးတော့အသာရလေးခေါ့မအောင်လို့ဆောင်းကြည့်နေရတာကြော်ရဲတဲ့ထိခိုက်မှုများမျိုးရှိအဲ့ဒီလိုဓာတ်ရထိခိုက်တာရဲ့ဆက်တော့ကားလို့တော့ဒီလိုကားဥပဒေဒီနေ့ကြီးကမှမပေါ်တော့ရှိဒီခေါင်းကြီးကျနေရတယ
်လက်နက်ကြီးကြီးဟာဘယ်ဘက်ကပြစ်တဲ့ကြီးဆိုတာတော့မခွဲကြတဲ့ကြောင်းလည်းပြောပါရယ်တိုက်ပွဲဖြစ်စဉ်အတွင်းပြည်သူစစ်ကတယောက်ထိခိုက်ပြီးတော့ KIA ဘက်ကတယောက်ထိခိုက်ပြီးတော့တယောက်ကြာဆုံးတယ်လို့ကြားသိရကြောင်းဒေသခံတွေကပြောပေမဲ့သတိကြတည်ပြုနိုင်တာတော့မရှိသေးပါဘူး။နေကင်းမိုင်းမှာတော့ဒွန်မန်ရွာဘက်ကနေစစ်ကောင်စီစစ်ကြောင်းတစ်ကြောင်းရှတူးစုရွာဘက်ကိုချီတက်လာတဲ့သတင်းကြားရပြီးတနိုင်းလီတို့လမ်းကိုလည်းကားအသွားလာပိတ်ထားတာကြောင်းတိုက်ပွဲထပ်မံဖြစ်ပွားမှာကိုစိုးရိမ်နေရတယ်လို့ဒေသခံတွေကပြောပါရယ်။KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကလီရိုလမ်းမှာပြည်သူစစ်စခန်းတစ်ခုကို KIA တိုက်ခိုက်တာရှိကြောင်းပြောပါတယ
်။တနိုင်းလီရိုလမ်းတဲ့မှာသူ့စုမှာဒီမနေ့ပေါ့နော်ဒီခေတ်ကနေဟိုစစ်ကောင်စီရဲ့လက်အောက်ပေါ့နော်ပြည်သူစစ်စခန်းကိုတိုက်တာတော့ရှိပါလား။ဒီမြတ်စစ်ကတော့မင်းရကိုတိုက်တယ်လို့ပြောပါတယ်။တနင်္လာရောတို့စခန်းအမြင့်လိုက်တာပေါ့တနင်္လာရောဒီတင်းပူကတော့မဟုတ်ဘူးပေါ့နော်။ဆိုရင်ပြတဲ့ပုံစံမျိုးနဲ့တိုက်တဲ့ပုံစံမျိုးလို့တော့အကျားရပါတယ
်။တဖက်ရန်သူစခန်းကိုဝင်တိုက်တဲ့တိုက်ပွဲဖြစ်တာကြောင့်အထူးအကဲရှိနိုင်ကြောင်းနဲ့ဒါပေမဲ့အတိအကျသတင်းတက်တာတော့မရှိသေးကြောင်းလည်းပြောပါရယ်။ဝါရဇုတ်ပြည်သူစစ်အဖွဲ့ရဲ့ Telegram မှာတော့ KIA နဲ့ PDF ပူးပေါင်းအင်အားနေရာလောက်ဟာရှတူးစုတ်စံပြရွာပြည်သူစစ်စခန်းကိုလာရောက်တိုက်ခိုက်ကြောင်းတိုက်ပွဲ၂နာရီလောက်ဖြစ်ပွားပြီးနောက် KIA အထူးအကဲများစွာနဲ့ပြန်လည်ဆုတ်ခွာခဲ့ကြောင်းနဲ့ပြည်သူစစ်တပ်ဖွဲ့ကထိခိုက်တာမရှိသလိုစခန်းကျဆုံးတာမရှိကြောင်းလည်းသတင်းထုတ်ပြန်ထားပါရယ်အရင်ရက်တွေကတိုက်ပွဲပြင်းထန်ခဲ့တဲ့ဖားကန်းမြို့နယ်ဆယ်စင်းရွာနဲ့ဝိုင်းမော်မြို့နယ်စရုံးဘတ်တွေမှာတော့ဒီနေ့တိုက်ပွဲဖြစ်တဲ့သတင်းတွေမကြားပါဘူးပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့ကရှတူးစုတ်ရွာအနီးရှိ KIA စခန်းတစ်ခုကိုရှတူးစုတ်အခြေစိုက်ပြည်သူစစ်အဖွဲ့ကတောရောက်တိုက်ခိုက်ခဲ့ရမှာ KIA ဘက်ကနှစ်ဦးကျဆုံးခဲ့တယ်လို့မေလအတွင်းကပြည်သူစစ်ခေါင်းဆောင်ရဲ့ဘဟုနစီကိုလည်း KIA ကမိရှုဖြည့်ဆည်းခဲ့ပါတယ်ခင်ဗျာ
ဒါတော့ကချင်ပြည်နယ်တွင်ကြာသပတေးနေ့ကတိုက်ပွဲအခြေအနေတွေကိုကိုရန်တိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ပြည်တွင်းဆက်သုံးစီရရှိမှုအခြေအနေသတင်းဆောင်မကိုလည်းတင်ပြပေးပါမယ်မြန်မာပြည်တွင်းမြို့အများစုကဆက်သုံးစီဆိုင်တွေမှာစီပြက်လက်နေပြီးဈေးနှုန်းကလည်းတစ်ရက်အတွင်းမှာစီ1လီတာကို300နီးပါးလောက်တက်သွားပါတယ်ဒီအခြေအနေတိုင်းဆက်သွားမယ်ဆိုရင်တော့လက်မဲ့ရပိုင်နယ်မှာတည်ယူပို့ဆောင်ရေးလုပ်ငန်းတွေရက်တန့်သွားဖို့ရှိတယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုငိမ့်ချန်တင်ပြပေးပါမယ်ရှင
်ဒီနေ့မြို့ကြီးအများစုက73စီဆိုင်တွေမှာစီဝယ်ယူလို့မရတဲ့အတွက်ပို့ဆောင်ရေးလုပ်ငန်းတွေအခက်အခဲဖြစ်ရတယ်လို့ရန်ကုန်တက္ကစီအသင်းရဲ့တာဝန်ရှိသူတူက VOE ကိုပြောပါတယ်လက်တလောမှာတော့စီပေါစာကားတွေမဝင်တဲ့အတွက်စီပြက်လက်နေတာလို့စီဆိုင်တွေဘက်ကတုံ့ပြန်ကြောင်းသူကအခုလို့ပြောပါတယ
်ဒီနေ့ရန်ကုန်မှာပြည်ဆိုင်တိုင်းမှာ92မရပါ95မရပါရောက်လာဝိုင်းဝိုင်းပြီးမှတော့95နဲ့ပြည့်ရနေတယ်ဘလို့ရှင်းတယ်မှာတော့လည်းမသိတော့ဘူးကျွန်တော်ကကားလည်းတွဲလို့ရမကောင်အော်ရာလည်းမတွဲဒီတယ်ရလည်းဈေးမရဘလို့လွတ်လွတ်လောမှာကောင
်73စီဈေးကဗိုလ်တဘူးနေ့ကနှုံးတွေထက်300နီးပါးလောက်တက်လာတာဖြစ်ပြီးတော့ဓာတ်ဆီ92တလီတာကိုရန်ကုန်မှာ2140ကျပ်ရှိပါတယ်မန္တလေးမှာတော့ဓာတ်ဆီ92တလီတာကို2185ကျပ်ဖြစ်ပါတယ်။တခြားဝေးလံတဲ့ဒေသတွေမှာတော့ဒီဈေးနှုန်းတွေထက်ပိုများပါတယ်။စကိုင်းတိုင်းကလေးမြို့မှာ92တလီတာကို2280ကျပ်ရှိပြီးတော့တမူးနဲ့ခမ်းပတ်မြို့နယ်တွေမှာတော့92တလီတာကိုကျပ်2300ရှိနေပါတယ်။မန္တလေးမြို့ကစီဆိုင်တွေမှာဒီကနေ့ပေါက်ဈေးကိုရေးထားပေမဲ့လည်းစီဆိုင်အားလုံးနှီးပါးကတော့ပိတ်ထားကြတယ်လို့မန္တလေးတိုက်စီအသင်းရဲ့တာဝန်ရှိသူတူက VOE ကိုပြောပါတယ်
။အဲ့ဒါဆိုတော့ကျွန်တော်ဒီတက္ကစီကျောင်းသားတွေတော်တော်ဒုက္ခရောက်နေတယ်။ခီးတွေကခီးနေပြီမဲ့ကျွန်တော်တို့မှာဒီစီမရှိတော့ချိုးဖို့ပြုဖို့ဖြစ်နေတယ်။လည်းအဲ့လိုဒီဒီမှာခရက်ရိုက်နေတယ်ကျွန်မ။ခီးပြရရေယူမယ်ကွာပြောထားပြီးတော့အခုလိုတကယ်ဆန်ကြီးကြီးရအဲ့လိုတွေဖြစ်နေတဲ့ပုံမှာဒီကစီတရားတော့ပြင်နိုင်မယ်ဆိုရင်ချက်တဲ့နည်းနည်းဖြေနိုင်တာပေါ့။အခုဒီတိုင်းကတော့ဟိုဘလို့မှဟိုချားလာရင်ကားကြီးဟိုအကုန်လုံးကဇက်ထားမလို့ပေါ့။ဖြစ်လာနိုင်တဲ့အနေအထားပေါ့
2021ခုနှစ်73စီတင်သွင်းမှုကတန်ချိန်4.12တန်းရှိပြီးတော့တန်ဖိုးအဖြစ်တော့အမေရိကန်ဒေါ်လာ2496တန်းကျော်ရှိပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ပြည်ပကတင်သွင်းရတဲ့73စီကိုမသွားမဖြစ်မသုံးမဖြစ်တဲ့ကိစ္စရပ်တွေကလွဲပြီးချွေတာသုံးဆွဲစေခြင်းတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစစ်ကောင်စီအာဏာယူထားတဲ့တနှစ်ပြည့်မိန်ကွန်းမှာပြောသွားတာပါ။ပြည်ပက73စီတင်သွင်းတာကိုလည်းရှော့ချမယ်လို့ဩဂုတ်လ10ရက်နေ့အစည်းအဝေးမှာပြောခဲ့ပါတယ်။ဘိုးဘန်ကဒေါ်လာဈေးကို1856ကျပ်ကနေပြီးတော့2100ကိုဒီရက်ပိုင်းအတွင်းပြောင်းလဲတတ်မှတ်လိုက်ပြီးတဲ့နောက်မှာတော့အခုလို73စီဈေးလဲတက်သွားတာဖြစ်ပေမဲ့ဆိုင်တွေမှာစီပြက်လက်နေတာကိုတော့အများစုကပြစ်တင်ဝေဖန်နေကြပါတယ်။ပြီးခဲ့တဲ့ဧပြီလဂုံပိုင်းမှာလည်းအခုလို73စီဆိုင်မှာစီတွေပြက်လက်ခဲ့ပြီးတချို့ဆိုင်တွေမှာဆိုရင်စီဝယ်ဖို့အတွက်နိုင်ပေါင်းများစွာတန်းစီစောင့်ဆိုင်ခဲ့ရပါတယ်ခင်ဗျာ
။ဒါတော့ကြာသပတေးနေ့က73စီလူသလောက်မရဖြစ်ခဲ့တဲ့အခြေအနေကိုကိုငိမ့်ချန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်ဒီမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုကတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြကြတဲ့မြန်မာဆန်ရသတင်းဆောင်မတွေတဲ့ကကောင်းနှုတ်ရရတွေကိုမူရင်းအပေါ်မပြဲကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်ဥကြောစံသားပါရှင
်ပထမဆုံးပြောပြလိုတာကတော့ Prayer Solidarity Between Myanmar and Russiaမြန်မာနဲ့ရုရှားတို့ရဲ့အပေခံဘဝတူချင်းချစ်ကြည်ရေးဆိုတဲ့ခေါင်းစဉ်နဲ့ယန်ဆာဗီယာရေးသားထားတဲ့သဘောထားအမြင်ပဲဖြစ်ပါတယ်။ IPS net မှာဖတ်ရတာဖြစ်ပါတယ်။မြန်မာနိုင်ငံကိုမကြခင်ကသွားခဲ့တဲ့ရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဗရော့ဗ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဒီနှစ်နိုင်ငံတွေ့ဆုံမှုဟာကမ္ဘာအပေခံနိုင်ငံနှစ်ခုရဲ့အစိတ်အတော့ဖြစ်စေသောဆုံးစည်းမှုဖြစ်တယ်လို့ The Diplomat ရဲ့ဆောင်းပါးရှင် Sebastian Strangio ရေးသားချက်ကိုဥစွာသူကကိုယ်ကဖော်ပြထားပါတယ်။ဝန်ကြီးနှုတ်ရဟာနှစ်နိုင်ငံကြားလက်နက်ရောင်းဝယ်ရေးအတွက်အဓိကဆောင်ရွက်ပေးနေတဲ့လက်နက်ပွဲစားဥတေဇပိုင်ဟိုတယ်မှာတွေ့ဆုံပြီးစစ်ကောင်စီဝန်ကြီးဝနမောင်လင်းကရုရှားကိုမြန်မာရဲ့အစီအမဲထောက်ခံမှုပေးနေသောမိတ်ဆွေဖြစ်တယ်လို့ပြောဆိုခဲ့သလိုရုရှားဝန်ကြီးလာဗရော့ဗ်ကလည်းနှစ်နိုင်ငံကြားနယ်ပယ်အများအပြားမှာပူးပေါင်းဆောင်ရွက်ရေးအတွက်ခိုင်မာတဲ့အုတ်မြစ်ချနိုင်ခဲ့တယ်လို့ပြောကြောင်းရေးသားပါတယ်ရုရှားဟာတရုတ်နဲ့အတူကုလသမဂ္ဂမှာမြန်မာစစ်ကောင်စီကိုဗီဒီယိုသုံးပြီးထောက်ခံအားပေးနေခဲ့ပေမဲ့မြန်မာစစ်ကောင်စီရဲ့အရသာတွေအပေါ်ဘုံကျဲတိုက်ခိုက်မှုတွေကိုတော့ပြောဆိုခြင်းမရှိဘဲခင်မီဖိုက်တာဂျက်လေယာဉ်တွေရဟယင်တွေရောင်းချပေးနေခဲ့ပါတယ်တဲ့အခုခါအရသာတွေကိုတိုက်ခိုက်တဲ့ခဏမှာအဆုံးပြုနေတဲ့လက်နက်တွေကိုလည်းရုရှားကရောင်းချတာဖြစ်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောကြောင်းလည်းပဲသူကဖော်ပြပါတယ်ရုရှားကစစ်ကောင်စီကိုစစ်ဘက်နဲ့နိပညာဆိုင်ရာမိဘအဖြစ်သဘောထားခဲ့ပြီးအခုခါမှာတော့တန်တမာဆက်ဆံရေးစီးပွားရေးကုန်သွယ်ရေးနဲ့လုံခြုံရေးအတွက်ပါအလိုရှိလာနေပါတယ်။ရုရှားရဲ့ယူကရိန်းကိုကျူးကျော်မှုနဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီကအစိုးရဆုံးထောက်ခံခဲ့တဲ့အဖွဲ့အစည်းတွေဖြစ်ပါတယ်။အနောက်တိုင်းရေနံနဲ့တန်ငွေလုပ်ငန်းတွေကမြန်မာပြည်ကနှုတ်ထွက်သွားဖို့ကြေညာလိုက်တဲ့နေရာမှာရုရှားနဲ့အစိုးရဘုစစ်ကောင်စီကဆရာထက်တန်နေတယ်လို့လည်းဆိုပါတယ်။စစ်ကောင်စီအကြီးအကဲအခုခါအလုံးစုံပြတ်သုံးရေးလမ်းကြောင်းကိုရှင်းရှင်းလင်းလင်းရွေးချယ်ထားပြီးဖြစ်တဲ့အတွက်နောက်ပြန်လှလို့မရနိုင်တော့ဘူးလို့အဆုံးသတ်ထားပါတယ်အခုဆက်ပြီးပြောပြချင်တာကတော့ Myanmar line is destroying the Myanmar military Myanmar line ဟာမြန်မာစစ်တပ်ကိုဖျက်ဆီးနေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဒေါက်တာမီမီဝင်းဘတ်ရဲ့သဘောထားအမြင်ပဲဖြစ်ပါတယ်သူကဒီ ARD မှာရေးသားထားတာလည်းဖြစ်ပါတယ်နိုင်ငံရေးအကျဉ်းသား၄ယောက်ကိုကုတ်မြက်လိုက်တဲ့အတွက်ဖြစ်ပေါ်လာတဲ့အကျိုးဆက်ဟာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မျော်လင့်ခဲ့သလိုမဟုတ်ဘူးဆိုတာကတော့ထင်ရှားနေပါတယ်။သူ့ရဲ့ဆန့်ကျင်ဘက်တွေကိုအဖြစ်ပေးလိုက်တဲ့အကျိုးဆက်ပဲပေါ်ထွက်လာပါတယ်တဲ့။မနစ်ကအာဏာသိမ်းယူခဲ့မှုကြောင့်မြန်မာပြည်သူတွေဘဝပြတ်သွန်းခဲ့ရသလိုသူ့ရဲ့အဖွဲ့အစည်းဖြစ်တဲ့မြန်မာစစ်တပ်ကိုလည်းကပ်ဘေးဆိုက်ရောက်စေခဲ့တယ်လို့ဆိုပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာပြည်သူတွေကိုအလွန်အကျွံကြောက်ရွံ့အောင်လုပ်ပြီးထိန်ချုပ်ဖို့မကြိုးစားလေနဲ့ဆိုတော့မာကီယာဗယ်လီရဲ့သတိပေးစကားအတွက်နမူနာကောင်းပါပဲတဲ့မြန်မာပြည်သူတွေကအနာသိမှုကိုဆန့်ကျင်ထားဖို့ပူဇော်မှုကြီးမင်းအောင်လှိုင်ကပြစ်သက်ပြီးထောင်ချတယ်အကြမ်းဖက်တယ်ဒီလိုလုပ်တာဟာသူ့ရဲ့မျှော်လင့်ချက်နဲ့ဆန့်ကျင်ဘက်အကျိုးသက်မှုကိုသာဖြစ်စေပါလိမ့်မယ်တဲ့သူ့ရဲ့ညံဖြင်းတဲ့ခေါင်းဆောင်မှုရိုက်သဘာဝနဲ့ပုဂ္ဂိုလ်ရေးအနာတီမြဲမှုကိုသာအဓိကထားနေမှုတွေကသူ့ရဲ့အဆုံးဖြတ်ချက်ကိုမှုံွားစေပြီးပြည်သူတွေဟာစူပြုတ်ကြတဲ့အထိတိုက်လိမ့်မယ်ဆိုတာကိုနားလည်နိုင်စွမ်းမရှိဖြစ်နေပါတယ်တဲ့သူကိုဂျိုအတွက်အာနာသိမ်းယူလိုက်ခြင်းအပြင်စစ်တပ်ကိုပါသူနဲ့အတူဆွဲချသွားတာဖြစ်ပြီးတက်မတော်ရဲလို့တစ်ချိန်ကလူသူလေးစားသမှုခံခဲ့ရတဲ့စစ်တပ်ဟာန နိုင်ငံအဝန်အခုခါမှာပုခ္ခဝေဖန်ခံနေရပြီးသူဟာစစ်တပ်ကိုသူ့အကျိုးအတွက်ပြည်သူစီကအာဏာလူယူဖို့ကိုပိုင်တပ်ဖြစ်ပြောင်းလဲလိုက်ပြီးလို့ဆိုထားပါတယ်။ကမ္ဘာမှာလည်းသူ့ကိုဝိုင်းကျင်နေကြပြီးရုရှားဟာလည်းသူ့စီကလက်နက်ဖို့မရတဲ့တနည်းမှာသူ့ကိုစိတ်ပျက်သွားလိမ့်မယ်လို့ထောက်ပြထားပါတယ်။ပူဂျုံမှုကြီးမင်းအောင်ကလက်နက်မဲ့ဆန္ဒပြသမားတွေကိုပစ်ဖို့အမိန်ပေးတာဟာမြန်မာစစ်တပ်ရဲ့လက်ဘင်းကိုကျူးကွင်းဆူပေးလိုက်ကြတာဖြစ်တယ်။သူ့ရဲ့အမိန့်တွေဟာ Soldiers Professional Code of Conduct စစ်သားကောင်တို့ရဲ့ကျင့်ဝတ်နဲ့လည်းဆန့်ကျင်တယ်လို့ဖော်ပြထားပါတယ်။ဒေါက်တာမီမီဝမ်ဘတ်ဟာ American ပြည်ထောင်စုစစ်တပ်ရဲ့အငြင်းစားဒုတိယဘုံမူကြီးတူဖြစ်ပြီးအာရှပစိဖိတ်လုံခြုံမှုရေးရာဌာနရဲ့ပမောက္ခတူလည်းဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြကြတဲ့မြန်မာဆိုင်ရာသတင်းဆောင်မတွေထဲကနေကောက်နှုတ်ရရာတွေကိုဥကျော်စံသားကမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြပေးကြတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုအစီအစဉ်တွေကိုရုပ်သံကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website စာမျက်နှာဖြစ်တဲ့ bami.voanews.com မှာအသံလွှင့်ချိန်နဲ့တပြိုင်နက်တည်းဓာတ်ရိုက်နားဆင်နိုင်ကြသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့မှာလည်းအသံလွှင့်ချိန်နဲ့တပြိုင်နက်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမယ်ရှင်
။နိုင်ငံရေးလှုပ်ရှားသူ၄ဦးကိုမြန်မာစစ်အာဏာပိုင်တွေကွပ်မျက်လိုက်တဲ့အပေါ်ဒေါသတကြီးတုံ့ပြန်ခဲ့ကြတဲ့နိုင်ငံတွေအဖွဲ့အစည်းတွေနဲ့အတူအမေရိကန်အားလည်းပူးပေါင်းပါဝင်ခဲ့ပါတယ်။အခြေခံလွတ်လပ်ခွင့်တွေကိုကျင့်သုံးခဲ့ကြတဲ့ဒီမိုကရေစီရေးလှုပ်ရှားသူတွေနဲ့ရွေးကောက်ခံကိုယ်စားလှယ်ကိုဖြိုးစေရသောကိုဂျင်မီကိုလှမျိုးအောင်နဲ့ကိုအောင်သူရဇော်တို့ကိုမြန်မာစစ်အာဏာရှင်ကကွပ်မျက်ခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးရှုံချလိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပါတယ်။2022ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းပြီးနောက်ပိုင်းစစ်အာဏာရှင်ရဲ့ပြည်သူတွေအပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေကြောင့်လူပေါင်း2100ကျော်သေဆုံးပြီး9သိန်းကျော်နေရဆွန့်ခွာခဲ့ရသလိုရပ်ဖက်လူမှုအဖွဲ့အစည်းတွေသတင်းသမားတွေအပါအဝင်ထောင်ထဲချတဲ့အပြစ်မဲ့ပြည်သူတွေကိုဖမ်းဆီးထားကြောင်းလည်းပြောပါရယ်စစ်တပ်ကထိန်းချုပ်တဲ့တရခွင်မှာကြားနာစစ်ဆေးပြီးတက်ကြွလှုပ်ရှားသူ၄ယောက်ကိုကွပ်မျက်ခဲ့တာပါကွပ်မျက်မှုဟာကောက်ကျစ်ရုံမှာပြီးလူအခွင့်အရေးကိုစော်ကားတဲ့လုပ်ရအဖြစ်နဲ့လဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Net Price ကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပြီးစစ်အာဏာရှင်ရဲ့လုပ်ရတွေအပေါ်ရှုံချကြဖို့စစ်အာဏာရှင်နဲ့ထောက်ခံသူတွေကိုဖိအားတွေတုံ့ပြန်ရမှာမဟာမိတ်တွေမိဖက်တွေပူးပေါင်းပါဝင်ကြဖို့လဲတိုက်တွန်းလိုက်ပါတယ်စစ်အာဏာရှင်အပေါ်လုံရုပ်လုံစင်သဘောထားဆက်ဆံလို့မရဘူးလို့လဲပြောပါတယ်မြန်မာနိုင်ငံကိုစစ်ပစ္စည်းရောင်းချမှုတွေတားမြစ်ဖို့စစ်အာဏာရှင်ကိုနိုင်ငံတကာအတိအမှတ်ပြုလက်ခံတာတွေကိုရှောင်ကျဉ်ဖို့နိုင်ငံအားလုံးကိုလဲအမေရိကန်ကတိုက်တွန်းကြောင်းနဲ့အာဆီယံအသင်းအနေနဲ့လဲဒေတာရင်းကိစ္စတွေမှာမြန်မာနိုင်ငံကနိုင်ငံရေးအရာကိုစားမပြုတဲ့သူတို့သာလက်ခံမဲ့မူဝါဒကိုဆက်လက်ကင်ဆွဲထားဖို့အရေးကြီးကြောင်းလည်းပြောပါရယ်စစ်အာဏာရှင်ရဲ့ဝင်ငွေနဲ့အကြမ်းဖက်လုပ်ရတဲ့ဖြတ်တောက်နိုင်ဖို့နီလန်ပေါင်းစုံကိုစဉ်းစားထားကြောင်းလည်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ် Net Press ကပြောပါရယ်မြန်မာပြည်သူတွေကိုမထိခိုက်စေဘဲမြန်မာစစ်အာဏာရှင်အပေါ်အစွမ်းကုန်ဖိအားပေးနိုင်အောင်နောက်ထပ်ခြေလှမ်းနေလှမ်းနိုင်ဖို့မိတ်ဆွေနိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်မှာဖြစ်ကြောင်းလည်းဖြည့်ဆွတ်ပြောကြားခဲ့တာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကတော့လွတ်လပ်ခွင့်နဲ့ဒီမိုကရေစီရရှိရေးမြန်မာပြည်သူတွေရဲ့ကြိုးပမ်းမှုတွေကိုအမေရိကန်အားပေးထောက်ခံကြောင်းနဲ့စစ်အာဏာရှင်ရဲ့ဖိနှိပ်မှုအောက်နောက်ထပ်တရက်တောင်မနေကျင်တော့ဘူးဆိုတာကိုပြသခဲ့ကြတဲ့မြန်မာပြည်သူတွေရဲ့ဒီမိုကရေစီစိတ်ဓာတ်ကိုလေးစားဖို့လဲစစ်အာဏာပိုင်တွေကိုတောင်းဆိုထားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။သောရရှင်တို့ခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းအသိပေးလိုပါရရှင်။သောရရှင်တို့ခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်ညီမနေခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ
်။ VOE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOE American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။ မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UDELCHET70B Asia Bin Juru Channel 103ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရူဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်။View American တန်းရဲ့2022ခုနှစ်ဩဂုတ်လ12ရက်တောက်ချန်နေမနေ့ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ24.58လှိုင်းလက်မီတာ190ထုကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကျမ်းမာရေးအစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်။
ဒီကိုကံအားကောင်းအောင်လို့အဓိကဘယ်လိုမျိုးနေစဉ်စားတောက်နေထိုင်မှုမှာဘယ်လိုမျိုးစီကံလေးထားပြီးတော့စားသွားမလဲဆိုတာလေးကတော့သိပြီးတော့အဓိကကြတယ
်ကျမရဲ့အစီအစဉ်မှာနားဆင်ကြရပါမယ်ရှင်နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ပြပေးပါမယ်စစ်အစိုးရအဆက်ဆက်ဖိနှိပ်ချုပ်ချယ်မှုခံရတဲ့တိုင်းပြည်မှာဘဝရည်တည်ရေးအတွက်နားလည်မှုယူချရပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်ပြည်ပခန့်နဲ့အကြတဲ့ကာလတွေကိုမကြာခဏရင်ဆိုင်နေရတဲ့မြန်မာပြည်မှာဘဝရည်တည်ရေးအတွက်နားလည်မှုရှိဖို့လိုပါလေပိတ်ပင်တမ်းမြင့်မှုကိုရှောင်ရှားပြီးအလုပ်ဖြစ်အောင်နားလည်မှုယူတာဟာမြန်မာတွေအတွက်ရိုးနေပြီဖြစ်ပေမဲ့နိုင်ငံခြားသားအတွက်ကတော့အထူးအဆန်းဖြစ်နေပါသေး။ဒါကြောင့်နားလည်မှုအကြောင်းကွင်းစင်သုတေသနလုပ်တဲ့အမျိုးသမီးပညာရှင်နှစ်ဦးကမကြာမီကစာရန်ထုတ်ထားပါလေ။ Australia နိုင်ငံသူ Jane Lynn Roberts နဲ့ Sweden နိုင်ငံသူ Elizabeth Lagwell တို့တွေပူးတွဲရေးသားတဲ့စာရန်ဖြစ်ပါလေ။ဆေးအာဏာသိမ်းပြီးမကြာမီCDM အနာပိဇံရေးလှုပ်ရှားမှုဖြစ်လာတဲ့အခါသပိတ်မဝင်သားတဲ့အတွက်ပေါ်ရင်လှလိုရင်ယူဆိုတဲ့ဆောင်ပုဒ်နဲ့ပြည်သူလူထုကထောက်ပံ့ကြပါတယ်ပြည်သူရဲ့မိသားစုစိတ်ဓာတ်ကိုပြသက်လိုက်တာပါပဲစစ်တပ်အုပ်ချုပ်မှုအောက်မှာအနည်း60လောက်နေခဲ့ရတဲ့ပြည်သူလူထုဟာနားလည်မှုယူပြီးအစိုးရရန်တရားနဲ့တရားနဲ့မြတ်ကင်းရှင်းအောင်နေကြပါတယ်မြန်မာတရုတ်ကာပြားတွေဟာနားလည်မှုယူနိုင်လို့သူတို့အဖွဲ့အစည်းကိုတိဆောက်နိုင်တာဖြစ်ပါတယ်တဲ့အင်အားဈေးွက်ဟာလည်းနားလည်မှုရယူနိုင်လို့ယက်တည်နိုင်တာဖြစ်ပါတယ်တဲ့
နားလည်မှုသဘောတရားကိုသိနိုင်အောင်2019နဲ့2020ကြာ9နှစ်လောက်ကွင်းစင်သုတေသနလုပ်ရတယ်လို့ဆိုပါတယ်တူဦးချင်းဆက်ဆံမှုကစပြီးလူများစုဆက်ဆံရေးအထိနားလည်မှုယူနိုင်တဲ့အတွက်လူမှုရေးနိုင်ငံရေးခြားနားမှုကိုကျော်ဖြတ်နိုင်ပါတယ်နားလည်မှုဟာပေါင်းကူတရားဖြစ်လို့လင်းနေမယားနားလည်မှုရှိမှရေရှည်ပေါင်းသိမ့်နိုင်ပါတယ်။ကိုချင်းစာနာစိတ်ရှိတာဟာလည်းနားလည်မှုတစ်မျိုးလို့ဆိုပါတယ်။ဒါပေမဲ့အစိုးရအရာတန်းနဲ့နားလည်မှုရယူရမှာငွေကြေးကပါဝင်လာပါတယ်။တရုတ်ဓလိထုံးစံမှာအပြန်လန်အကျိုးပြုတာဟာနားလည်မှုနဲ့ဆင်တူတယ်လို့ဆိုပါတယ်။ပြည်သူအချင်းချင်းဆက်ဆံရမှာသုံးတဲ့နားလည်မှုစီးပွားရေးမှာသုံးတဲ့နားလည်မှုအစိုးရနဲ့ဆက်ဆံတဲ့အခါသုံးတဲ့နားလည်မှုဆိုပြီးသုံးမျိုးခွဲကြပြီးတင်ပြထားပါတယ
်။အင်းနေရှင်တွေတဦးနဲ့တဦးကူညီရိုင်းပင်းတာဟာပြည်သူရဲ့အခြေခံနားလည်မှုသဘောလို့ဆိုပါတယ်။ခင်မင်းရင်းနှီးမှုနဲ့ယုံကြည်မှုကိုအခြေခံတဲ့အပြန်အလှန်အကျိုးပြုတဲ့ဓလေ့ဖြစ်ပါတယ်။တရုတ်လိုဂွမ်ရှိလိုခေါ်တဲ့အပြန်အလှန်အကျိုးပြုတဲ့လူမှုဆက်ဆံရေးနဲ့ခက်စစ်စင်တူပါတယ်။ဒီအဆင့်မှာငွေကြေးပါဝင်တာနေပါပါလေ။ဘာသာရေးကိစ္စတွေမှာအလူငွေထည့်ပြီးသက်ဆိုင်ရေးကောင်လောက်တာမျိုးတွေရှိပါတယ်မြန်မာပြည်လိုမကြာခဏနိုင်ငံရေးအုံကျွမှုဖြစ်တဲ့နေရာမှာအစိုးရအနေနဲ့ထိထိရောက်ရောက်မလုပ်နိုင်တာတွေအများကြီးရှိပါတယ်လက်တွေ့အခြေအနေကိုလိုက်ပြီးလုပ်ရတဲ့ကိစ္စတွေအများကြီးရှိပါတယ်ဥပမာကိုလိုနီခေတ်မြန်မာပြည်မှာနိုင်ငံခြားသားပိုင်တိုက်တာအင်အားတွေရှိပါတယ်လွတ်လပ်ရေးရတဲ့အခါမှာအင်အားပိုင်ဆိုင်မှုမှာပြဿနာရှုပ်ထွေးလာပါတယ်
1948ခုဥပဒေအရ နိုင်ငံသားမှတ်ဖို့နဲ့ကိုင်သူဟာအင်အားရောင်းဝယ်ခွင့်မရှိပါဘူး။ဒါပေမဲ့နားလည်မှုနဲ့ရောင်းဝယ်နေတာယနေ့အထိရှိနေဆဲဖြစ်ပါတယ်။တိုက်တာအင်အားရဲ့မူလပန်ရှင်အမိကိုမပြောင်းမဲနားလည်မှုနဲ့ရောင်းဝယ်ပြုလုပ်နေကြတာဖြစ်ပါတယ်။အစိုးရတိုက်ခန်းကိုလည်းဒီနည်းနဲ့ပဲရောင်းဝယ်နေကြပါတယ်။နားလည်မှုနဲ့ဝယ်ထားတဲ့တိုက်ခန်းကနေဝယ်သူကိုနှင်ထုတ်ပန်ခွင့်မရှိအောင်ဥပဒေနဲ့အကာအကွယ်ပေးထားပါတယ်။ဥပဒေကြောင့်ဘက်ကကြည့်မယ်ဆိုရင်ဝယ်ခွင့်မရှိတဲ့ပစ္စည်းကိုဝယ်တာဟာတရားမဝင်ပါဘူး။ဒါပေမဲ့လက်တွေ့အခြေအနေနဲ့ပြဋ္ဌာန်းထားတဲ့ဥပဒေဖိလာကန့်လန့်ဖြစ်နေတာကိုအစဉ်ပြေသွားအောင်နားလည်မှုကိုတုံးပြီးရောင်းဝယ်နေကြတာပါ။တရားဥပဒေအရဝယ်ခွင့်မရှိသူကိုနားလည်မှုနဲ့ဝယ်ခွင့်ပေးလိုက်တာဖြစ်ပါတယ
်။အစိုးရရန်တရားနဲ့ဆက်ဆံရမှာနားလည်မှုယူတယ်ဆိုတာကတော့သက်ဆိုင်ရာအာဏာပိုင်ကိုလက်ပေးပြီးအခွင့်အရေးယူတာဖြစ်ပါတယ်။အနာတိတ်စစ်ကောင်စီဟာနေရာတိုင်းကိုချုပ်ကင်နိုင်တာမဟုတ်တဲ့အတွက်နေရာအတော်များများမှာအလုပ်ပြအောင်နားလည်မှုယူရပါတယ်။လူထုကအောက်ခြေမှာနားလည်မှုယူပြီးခရိုနီတထဲကြီးတွေကတော့ခေါင်းဆောင်ပိုင်းနဲ့နားလည်မှုယူရပါတယ်။မြေမြုံ၍လူမျိုးမပြုတ်လူမျိုးမှလူမျိုးပြုတ်ပြီးဆိုတဲ့လူမျိုးရေးဆောင်ဖို့ကိုပြတ်တက်ထားတဲ့လူမှုကြီးကြပ်ရေးဌာနဟာနိုင်ငံသားစီစီရေးလက်မှတ်ထုတ်ပေးနိုင်ပါတယ်။ဒီလက်မှတ်ရှိမှအလုပ်ဖြစ်တယ်လို့ဒီလက်မှတ်ရဖို့ကလည်းခက်ခဲပါတယ်။ဒါကြောင့်လက်ပေးလက်ယူအများဆုံးအစိုးရဌာနပြစ်လာပါတယ်။နိုင်ငံသားစီစီရေးမှတ်ပုံတွေလျှောက်တဲ့အချိန်ဟာအနည်း20လောက်အထိကြာတတ်တယ်လို့ဒီတော့အတွင်းမှာနားလည်မှုယူတာဟာငွေညှိခံရတဲ့သဘောမျိုးဖြစ်နေပါတယ်။လုပ်ငန်းပွင့်လင်းမြင်သာဖို့တောင်းဆိုနေတဲ့ကိစ္စမှာနားလည်မှုရဖို့လက်ထိုးနေရပါတယ်။စစ်ကောင်စီကပြည်သူဝန်ဆောင်လုပ်ငန်းကိုဦးစားမပေးဘဲကျန်းမာရေးလုပ်သားကိုအရေးယူနေချိန်မှာပြည်သူလူထုဟာနားလည်မှုနဲ့ဆက်လက်ရှင်သန်နေရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ပါရှင်။အခုတော့ကျန်းမာရေးအစီအစဉ်ကိုတင်ပြပေးပါမယ်။ကိုဗစ်ကာလကိုခံအားကောင်းဖို့စားတောက်သင့်မုံကိုပြောပြပေးမှာပါ။လက်ရှိကိုဗစ်ကာလဖြစ်တာအပြင်ရာသီတုပ်ကွေးလည်းဖြစ်နေတာမို့ကျန်းမာရေးကောင်းအောင်ကိုခံအားမြင့်တင်နိုင်ဖို့စားတောက်ပုံကအရေးပါတယ်လို့အာဟာရပညာရှင်တွေကပြောကြပါတယ်။စားတောက်ပုံကြောင့်ကိုခံအားကောင်းတာကကိုဗစ်နဲ့တုပ်ကွေးကာလမှာဘယ်လိုအကျိုးဖြစ်စေပါသလဲ။အဓိကဘယ်လိုစပြီးတော့စားသုံးသင့်ပါသလဲ။ဒီအကြောင်းကိုတော့နယူးယောက်ခနေတက်ကတူကအပြည့်ပြည့်ဆိုင်ရာအစာအာဟာရဆိုင်ရာပမောက်ခဒေါက်တာခင်မချိုကိုကိုဝင်းမင်းမင်းမြန်တင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ဒေါက်တာခင်မချိုခင်ဗျာကျွန်တော်တို့အခုဒီကိုဗစ်ကာလလည်းဖြစ်တုပ်ကွေးတွေလည်းကျုံနေရတဲ့အချိန်မှာကျမကြီးကောင်းပေါ့နော်အဓိကတော့ဒီကိုခံအားကိုမြင့်တင်နိုင်ဖို့အတွက်ဘလို့ပဲပုံဒီအာဟာရပြည့်အောင်စားတဲ့တောက်တဲ့ပုံကိုအဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆင်မဲ
ဒီကိုခံအားကောင်းအောင်လို့အဓိကဘလို့မျိုးနေစဉ်စားတောက်နေထိုင်မှုမှာဘလို့မျိုးစီကံလေးထားပြီးတော့စားသွားမလဲဆိုတာလေးကတော့တိတ်ပြီးတော့အဓိကကြတယ်ဘာဖြစ်လို့လဲဆိုတော့ကျမကိုနိုင်ကူတီးမလိုက်ကြီးလုပ်နေတယ်သူတည်တနာမှာကိုပဲကျမတို့ရဲ့ဒီ post covid မှာ6လ treatment ပေးတယ် 1 year treatment ပေးတယ်အဲ့ဒီ patients တွေကိုကျမတို့ကပြန်ပြီးတော့စစ်ဆေးနေရတယ်အဲ့ဒီအချိန်မှာအဓိကအစစ်ဆေးရဆုံးကကိုခံအားကောင်းအောင်နေ့စဉ်စားတဲ့အစာအတောက်တွေမှာစနစ်တကျစားခြင်းဟာထိတ်ဆုံးမှနေရာယူနေရပေါ့နော်အဲ့တော့ကျမကပထမဦးဆုံးပြောချင်တာကတော့ကျမတို့ဒီနေ့စဉ်စားသုံးနေတဲ့နေထိုင်စားတောက်တဲ့အစာအတောက်မှာပေါ့နော်အဲ့တော့လူတိုင်းကအစာအတောက်နဲ့မကင်းဘူးဆိုတော့အိယာနိုရာမျက်စိနှလုံးပွင့်တာနဲ့ကျမတို့ကစပြီးတော့စားတော့မယ်အဲရင်နွေးတစ်ခွက်ကော်ဖီတစ်ခွက်တောက်တော့မယ်ဆိုအဲ့လိုတည်တည်လေးရနေစားပြီးတော့ညအိယာဝန်ခံကြီးအထိပေါ့နော်အဲ့ဒီတနေ့ကုန်လုံးစားတဲ့အစာအတောက်ကလေးတွေမှာနည်းနည်းလေးအတိလေးနဲ့တတိလေးနဲ့ကပ်ပြီးတော့စီကံလေးနဲ့ဘယ်လိုစားသွားမလဲဆိုတာကရလာတဲ့အကျိုးသိရမှုကြတော့၃လတန်တီဖြစ်စေ၆လတန်တီဖြစ်စေအခုလိုတစ်နှစ်တန်တီဖြစ်စေမှာလူတယောက်ရဲ့ကိုယ်ခံအားခုခံမှုရဲ့အစွမ်းတရမှုကအရန်ကိုထိရောက်သွားတာကိုတွေ့ရတယ်အဲ့တော့ကျမတို့ဈေးကြီးပေးဝယ်တဲ့ဈေးကြီးပေးပြီးတော့တောက်ခိုင်းတဲ့ဒီ medications ဆေးတွေကိုတောင်မှဒီအဟာရကအများကြီးလွှမ်းမိုးပြီးတော့ထိရောက်တာကိုကျမတို့ဒါသူတေသနာအရာတွေ့ရတယ်။ဒါကြောင့်မို့လို့ဒီအစာအတောက်ကြီးဟောပော့ပော့လေးမတွေးဘဲနဲ့စီးနဲ့ကန်းနဲ့စားရင်အစာလဲဆေးဆေးလဲအစာဆိုတာလူတွေကပော့ပော့လေးပဲပြောတာတကယ်လိုက်လို့ဖို့ကြတော့အားနည်းကြတယ
်။ဟုတ်ကဲ့ဆရာမအဲ့တော့အခုလိုကိုခံအားကောင်းခြင်းအဖြစ်ပေါ့နော်ဒီကိုဗစ်အပေါ်မှာဘယ်လိုသက်ရောက်မှုရှိနိုင်လဲဆရာမ
interview တွေက view ရပါဘောเนาะအဲ့ဒီဟာတွေတွေ့ရှိကြရပါဖြစ်တယ်ဆိုတော့အဲ့ဒါအဲ့လိုမျိုးကိုခံအားတွေကောင်းတဲ့အတွက်ကြောင့်မို့လို့ဒီ infection ကိုမဝင်သလောက်အောင်ကိုဖြစ်တယ်အဲယောဂပူးစက်မှုကိုလုံးဝမခံရလောက်အောင်ထိအောင်ကိုသူကအဖြေထွက်တယ်အဲ့ဒီမှာမှသူကကံအကြောင်းမလားလို့ဟိုကူးသွားတဲ့လူရှိတယ် positive case ကူးသွားတဲ့လူရှိတယ်အဲ့လိုကူးသွားလို့ positive case ဖြစ်လာတော့မှသူကကြောက်တာချက်ချင်းမြန်တယ်ကိုကံအားကောင်းတဲ့အတွက်သူကကိုကံအားကောင်းတာကနေ့တိုင်းကောင်းအောင်ကြိုးစားနေတယ်သို့တော်လည်းပဲကိုနားမှာရှိတဲ့တငယ်ချင်းတယောက်ဖြစ်တာကိုကိုမသိလိုက်ဘူးသူကိုနိုင်လည်းမသိလို့သူဟတ်ချိုးချီလိုက်တဲ့အချိန်မှာကိုကအနားမှာရှိနေတယ်အဲ့ဒီအချိန်မှာဖတ်ခနဲဆိုပို့လေကိုကံအားလေးကရုတ်တရက်ကိုကအိမ်ညာအရင်မဝတဲ့အခါမျိုးလို့အစားအသောက်ကိုတရက်လောက်မစားလိုက်တဲ့အခါမျိုးလို့အဲ့လောက်ကလေးနည်းနည်းလေးမှာဖတ်ဆိုကိုကလာကူးလိုက်တဲ့အချိန်မျိုးမှာဆိုရင်တော့ပြန်ပြီးတော့ခုခံနိုင်စွမ်းကအရင်မြင့်ဒါကတစ်ချက်ဒီယောဂနဲ့ပတ်သက်လို့နောက်တစ်ခုကကြတော့ပုံမှန်ကိုယ်ခံအားကောင်းနေတဲ့သူတယောက်ကဘာဖြစ်လဲဆိုတော့ခန္ဓာကိုယ်ရဲ့ရုပ်ပိုင်းဆိုင်ရာတွေကသူကပုံမှန်အချက်ချက်ကြလက်ပတ်တာမှန်ကန်တဲ့အတွက်သူတစ်ဖြင့်ဒီအုံနောက်ကိုသတင်းပို့တာအရင်မှန်တယ်အုံနောက်ကိုသတင်းပို့တာမှန်တဲ့အခါကျတော့ကိုကလူခန္ဓာကိုယ်ကတွက်လက်တက်ကြွနေတယ်အဲ့တော့တက်လက်တက်ကြွနေတော့အလုပ်တစ်ခုဆိုရင်လုပ်ရတာ potential maximum potential ပေါ့အမြင့်ဆုံးအထိစွမ်းဆောင်နိုင်စွမ်းတွေရှိတယ်ကိုယ်ခံအားကောင်းခြင်းကြောင့်ပေါ့နော်နောက်တစ်ခုကကြတော့ဘာဖြစ်လဲဆိုတော့ကိုကအဓိကပေါ့နော်ပတ်စံဆေးလင်းဖြစ်တယ်ဘယ်မှာလဲဆိုတော့ကိုရဲ့ဆေးဖို့လည်းမကုန်ဘူးအခုဆိုလို့ရှိရင်ကျန်မာရေး insurance ရှိတော့လည်းပဲကိုကကျန်းမာတဲ့အတွက်ဆေးရုံလည်းသွားစရာမလိုဆေးကန်းလည်းသွားပြီးတတူတူသွားနေစရာမလိုတော့အဲ့တော့အချိန်အားဖြင့်လည်းဆေးရုံဆေးကန်းသွားရမယ့်အချိန်ကိုကိုကညော့သွားတယ်ဆေးရုံဆေးကန်းမှာသွားပြီးပေးရမယ့်ပတ်စံဆေးဖို့တွေပေးရမယ့်ပတ်စံလည်းကိုကညော့သွားတယ်အဲ့လိုယောဂတွေခံစားရကြယောဂတွေခံစားရမှုကြောင့်ကိုတွေ့ကြုံရမယ်စိတ်ညစ်တာတွေစိတ်ပျက်တာတွေစိတ်ထောင်းကိုကြီးဖြစ်တာတွေလည်းကိုမရှိတော့ဘူးအဲ့တော့ဘာပဲပြောပြောကိုကအားကောင်းခြင်းရဲ့ထွက်လာတဲ့ outcomes ပေါ့နော် positive outcomes တွေအရအများကြီးရှိတယ်အဲ့တော့ तू ကမျက်စိနဲ့မြင်ရတဲ့ visible တွေရှိတယ်မျက်စိနဲ့မမြင်ရတဲ့ invisible outcomes တွေရှိတဲ့အတွက်ကိုကအားကောင်းအောင်လုပ်ချင်ရတော့ not only ဒီ covid-19 ကိုကာကွယ်ရုံသာမကပါဘူးလူတိုင်းလူတိုင်းရဲ့ဘဝဒီ life ကို improve for တိုးတက်အောင်လုပ်တဲ့နေရာမှာလေကိုကံအားကောင်းခြင်းဟာအင်မတန်မှထိရောက်မှုရှိပါတယ်လို့
ဟုတ်ကဲ့ဆင်မအဲ့တော့ဒီကိုကံအားကောင်းအောင်အားရပြည့်ဝမှုပေါ့နော်ဘလို့အသေးစိတ်စားစင်တာကိုအရေးကြီးဆုံးကနေစပြီးတော့ရှင်းပြပေးပါလားဆင်မ
အဲ့တော့အရေးကြီးဆုံးလေးပေါ့နော်အများကြီးတရားနေမှာခုနှစ်ချက်ပေါ့နော်ပြည့်တက်ဒီလေရှင်းရှင်းလင်းလင်းလေးနားလဲရအောင် live လို့လို့လဲလွယ်တဲ့အကြောင်းအရာလေးခုနှစ်ချက်အဲ့တော့နံပါတ်1အချက်ကကြတော့ခုကျွန်တော်တို့မြန်မာပြည်မှာဆိုရင်မိုးရာသီပေါ့ပုံမှန်ရာသီ seasonal flu လို့ပြောတဲ့ဒီနှာစီးချောင်းဆိုးတုတ်ကွေးရောဂါလည်းဖြစ်တယ်အဲ့ဒီကလည်း covid နဲ့ကခက်ဆင်းဆင်းအဲ့တော့ covid ကိုပဲကာကွယ်ရလဲရောက်တယ်ရာသီတုတ်ကွေးကိုလည်းကာကွယ်ရလဲရောက်တဲ့အတွက်ကျမတို့မိုးရသီမှာပေါ်တယ်မြန်မာပြည်ကတကယ်အစာအတောက်တွေအထူးသဖြင့်အသီးရွက်တွေပေါ့ဟင်းသီးဟင်းရွက်တွေရှိမယ်အသီးတွေရှိမယ်နောက်တစ်ခုကတော့အစေအစံပေါ့ပဲမျိုးစုံပေါ့ပြီးလို့ရှိရင်ငါးမျိုးစုံပေါ့ဒါမျိုးလေးတွေကိုကိုယ့်ရဲ့ဝင်ငွေနဲ့ညတာပြီးတော့ကိုယ့်ရဲ့လက်တကမ်းမှာဝင်လို့ရတဲ့ကိုကရွာမနေရင်လည်းရွာအမျိုးသေးသေးလေးမနေရင်လည်းမျိုးသေးသေးလေးမျိုးကြီးမနေရင်လည်းမျိုးကြီးအဲ့တော့လက်တကမ်းမှာလက်လန်းမိတလို့ကိုယ့်ရဲ့မိသားစုဥယျာဉ်နဲ့ညတာအောင်ချင်းချင်းပြီးတော့ကိုကစားတဲ့နေရာမှာအာဟာရလေးကိုပြည့်စုံအောင်ညတာအောင်စားတဲ့အဘယ်လန့်ဟဲလ်သီဒိုင်ယက်ပေါ့နော်ဆိုဒါလေးကိုတော့ဂရုစိုက်ပြီးတော့စဉ်းစားစေချင်တယ်အဲ့တော့ကိုကဟိုပတ်စံချမ်းသာစရာမလိုပါဘူးညအောင်စားမယ်ဆိုလို့ရှိရင်ကိုကပထမဆုံးအသားတက်ပါအောင်စားမယ်အဲ့တော့အသားမတက်နိုင်ရင်ငါးစားမယ်ငါးမတက်နိုင်ရင်ကြက်ဥဘဲဥငုံဥစားမယ်အဲ့ဒါငါမှမတက်နိုင်အောင်ဆိုရင်ကိုကပဲမျိုးစုံကိုစားမယ်ကျမတို့မြန်မာပြည်ကပဲမျိုးစုံကြီးအရန်ပေါ်ပါတယ်အဲ့တော့ချွင်းချက်ကလေးပဲဥမာမြန်မာပြည်မှာ၄ဘက်နာယောဂရှိတဲ့သူတွေခေါက်ယောဂရှိတဲ့သူကတော်တော်များကြတယ်ဆိုအဲ့ဒီများတဲ့အချိန်မှာသူတို့ဟိုမစားတဲ့နဲ့ပဲရတော့ကလဘဲလို့သူတို့အစားသုံးများတယ်ပဲပြုတ်လို့ခေါ်တယ်ဇတော်ပဲပေါ့နော်အဲဒါမျိုးလေးကိုရှောင်လိုက်မယ်ဆိုရင်ကျန်တဲ့ပဲမျိုးစုံကတော့ဒါကျမတို့မိသားစုတွေရမယ်အသားဓာတ်အတွက်ကိုအဓိကထောက်ပံ့ပေးတယ်အစားအသောက်တစ်မျိုးဖြစ်ပါတယ်အဲ့တော့မြန်မာပြည်မှာဒါပဲဆိုတာအချောက်ဖြစ်တဲ့အတွက်ရေစိမ်ထားမယ်ပြုတ်မယ်နောက်ကျွတ်လေးနဲ့တုပ်စားမယ်အဲကျွတ်နှက်ကလေးနှုတ်စားမယ်ပဲဟင်းလေးရေစက်ကျဲလေးနဲ့ချက်စားမယ်ဒီလိုမျိုးလေးတွေစားတော့ဖွဲ့ရလေးတွေတစ်နှစ်တစ်မျိုးမယိုးအောင်ချက်စားမယ်ဆိုရင်ဒီပဲလေးပဲဈေးသက်သာတယ်မိသားစုအများကြီးရဲ့လိုအပ်တဲ့အသားဓာတ်ကိုဖြည့်တင်းပေးရရောက်မယ်။ပြီးရင်လက်တကမ်းမှလည်းဝယ်လို့ရတယ်။ဒါထင်မိနေပဲပြုတ်ပြုတ်လက်စမိနေပဲပြုတ်ပြုတ်ပဲပြုတ်ဆိုတာလည်းလူတိုင်းပြုတ်တတ်တယ်။ဆိုအဲ့တော့တကယ်လိုအပ်တဲ့အသားဓာတ်ကိုရဖို့ရည်ပေါ့နော်
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
။ကိုဝေမေ စီစဉ်တင်ဆက်တဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရအောင်ပါ။နေကြာဒေတာသတင်းထောက်တွေစူးစီးတင်ပြတာဖြစ်ပါတယ်ရှင်။နားဆင်ပါ။
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဖကန့်ဆယ်စင်းတိုက်ပွဲအတွင်းအရက်သားတေဆုံးမှုတွေအပြင်လူနေအိမ်အလုံးကြီး400လောက်လည်းမိရှုဖျက်ဆီးခံလိုက်ရပါတယ်မြန်ကြီးငူကစစ်ဘေးရှောင်တွေကို BGF အဖွဲ့တစ်ဖွဲ့ကတပ်သားတွေစုဆောင်းနေတဲ့သတင်းလွှာတွေထဲမှာတော့ရခိုင်မှာစံစည်းတွေမြင့်တက်နေတဲ့အတွက်အခြေခံလူဒန်းစားတွေအခက်ကြုံနေကြတဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရော့ဘတ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်ဖားကတ်မြို့နယ်ဆယ်စင်းရွာမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA PDF ပူးပေါင်းတပ်တို့အကြားတိုက်ပွဲတွေဖြစ်ပွားနေပြီးစစ်တပ်ကလေကြောင်းကနေပုံကျဲခဲ့တဲ့အပြင်နေအိမ်အလုံး400လောက်လဲမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဩဂုတ်လ6ရက်နေ့နဲ့9ရက်နေ့တို့မှာနှစ်ဖက်ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်ဒေသခံ10ယောက်ထပ်မံထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့ဆယ်စင်းဒေသခံတယောက်ကပြောပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေစက်တနတ်တွေနဲ့ဆက်တိုက်ပစ်ခတ်ခဲ့တဲ့အပြင်ဩဂုတ်လ9ရက်နေ့ညမှာတော့ရွာထဲကိုလေရင်နဲ့ပုံကျဲခဲ့ပြီးအခုလည်းဆယ်စင်းဘုံကြီးကျောင်းမှာရွာသား100ထပ်မနည်းပိတ်မိနေပါတယ
်စစ်ကောင်စီကောင်းဆောင်အပြင်စစ်ကောင်စီရဲ့ငင်းချမ်းရေးကိုယ်စားလှယ်တွေနဲ့နေပြည်တော်မှာတွေ့ဆုံချင်းစစ်တပ်ကဖမ်းဆီးထားတဲ့ SSPB တပ်သားတွေနဲ့ပတ်သက်ဆက်နွယ်သူတွေကိုလွှတ်ပေးဖို့အပြင်ငင်းချမ်းရေးနဲ့နိုင်ငံတူးတက်ရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ SSPB ပြောခွင့်ရဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ်ရှမ်းပြည်တူတက်ရေးပါတီရှမ်းပြည်တမတော် SSPB SSA ကိုယ်စားလှယ်တွေနေပြည်တော်ကိုရောက်ရှိပြီးစစ်ကောင်စီခေါင်းဆောင်နဲ့စစ်ကောင်စီရဲ့ငင်းချမ်းရေးကိုယ်စားလှယ်တွေနဲ့ဆွေးနွေးမှုပြုလုပ်ခဲ့ပါတယ်ဩဂုတ်လ4ရက်နေ့မှာ SSPB SSA ဘက်ကဒုတိယဥက္ကဋ္ဌ1စက်ခေတိုင်ဒုတိယဥက္ကဋ္ဌ2စက်ခွန်ဆိုင်ဗဟုကော်မတီဝင်ဆက်တော်လေးတို့ဦးဆောင်တဲ့အဖွဲ့ကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပြီးဩဂုတ်လ5ရက်နဲ့6ရက်နေ့မှာတော့ငင်းချမ်းရေးကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ကြတာလို့ပြောပါတယ
်လိုင်းဖွဲ့မြို့နယ်မြန်ကြီးကိုစစ်ဆောင်စခန်းမှာနယ်ခြားဆောင်တပ် BGF ကတပ်သားတည်ဆုဆောင်ဖို့ဝင်ရောက်စီးရုံးတာတွေရှိတယ်လို့စစ်ဆောင်စခန်းမှာနေထိုင်သူတွေကပြောပါတယ်မြန်ကြီးကိုဒေသမှာရှိတဲ့ပန်တော်မီ BGF တပ်စခန်းကတပ်သားတည်ဆုဆောင်နေတာဖြစ်ပြီးမလိုက်နိုင်တဲ့မိသားစုတွေကိုကြက်6သိန်းခန့်နဲ့10သိန်းကြားပေးရမယ်လို့လည်းချင်းချောက်ပြောဆိုနေတာရှိတယ်လို့စစ်ဆောင်တယောက်ကပြောပါတယ်ဒါအပြင်အဲ့ဒီစစ်ဆောင်စခန်းပါဝင်မြန်ကြီးငူဒေသအတွင်းမှာရှိတဲ့ကြေးရွာတော်တော်များများမှလည်းနေချားဆောင်တပ် BGF ဘက်ကတပ်သားတစ်စုဆောင်ဖို့မကြာခဏဝင်ရောက်ဖမ်းဆီးစုဆောင်နေတာတွေရှိနေပါတယ်
မွန်ပြည်နယ်ရေးမြို့နယ်အတွင်းမကြာခဏပြစ်ခတ်မှုတွေဖြစ်ပွားနေပြီးလူသေဆုံးမှုတွေပါရှိလာတဲ့နောက်ဒီတန္တရအမိန့်3မင်းဆောင်2022ထုတ်ပြန်ကြောင်းနစကကောင်စီရဲ့မြို့နယ်အုပ်ချုပ်ရေးမှုကကြီးညာလိုက်ပါတယ်အဲ့ဒီထုတ်ပြန်ချက်ထဲမှာရက်ွက်ဒါမှမဟုတ်ကြီးရွာအုပ်စုအုပ်ချုပ်ရေးမှုထုတ်ခံချက်နိုင်ငံသားစီစီကပြားမပါဘဲနယ်မီကျော်လွန်ခရီးသွားလာခြင်းမပြုရန်ရေးမြို့နယ်ရဲ့နေနမိတ်အတွင်းမိသည့်ရင်နဲ့လူကိုမစူည8နာရီကနေမနေ့4နာရီအတွင်းဖြတ်တန်းသွားလာခြင်းလုံးဝမပြုဖို့ဩဂုတ်လ9ရက်နေ့ကထုတ်ပြန်လိုက်တာပါ။ဩဂုတ်လ3ရက်နေ့ကရေးမြုံနယ်လာဝကယုံအတွင်းရီးဘလူးအဖွဲ့ကဝင်ရောက်ပစ်ခတ်မှုကြောင့်လာဝကယုံက၄ဦးသေဆုံးခဲ့တဲ့ဖြစ်စဉ်ဖြစ်ပြီးနောက်အခုလိုထုတ်ပြန်လိုက်တာလို့ရီးဒီတခန်တယောက်ကပြောပါတယ်
ရခိုင်ပြည်နယ်ကြောက်တော်မြို့မဟာမုဏိဖះမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာဩဂုတ်လ9ရက်ညအချိန်မှာအကြောင်းမဲ့လက်နက်ကြီးလက်နက်ငယ်တွေအဆက်မပြတ်ပစ်ခတ်ခဲ့တယ်လို့ကြောက်တော်မြို့ခံတွေကပြောပါတယ်။ည8နာရီအချိန်ခန့်မှာလက်နက်ကြီး3ချက်နဲ့လက်နက်ငယ်တွေပစ်ခတ်ခဲ့တာဖြစ်ပြီးစစ်ရေးတင်းမာနေတဲ့အချိန်အခုလိုအကြောင်းမဲ့ပစ်ခတ်တဲ့အတွက်ဒေသတွင်းမှာစိုးရိမ်မှုရှိနေကြပါတယ်။မဟာမုဏိဖះမှာစစ်ကောင်စီတပ်ဖွဲ့ကတဲအိတ်အကာအကွယ်တွေနဲ့မြေကရုတ်ကျင်းတွေတူးပြီးနေရာယူထားနှစ်နဲ့ချီကြနေပြီဖြစ်ပါတယ်။ဩဂုတ်လ9ရက်နေ့မှာကြောက်တော်မျိုးကဖះပောင်းနဲ့ပောင်းတုတ်ရွာထဲကရွာသားတွေကိုခေါ်ယူစစ်ဆေးနေတဲ့အတွက်ရွာသားတချို့လည်းတိတ်ရှောင်နေကြပါတယ်။
စစ်အာဏာရှင်စနစ်ကိုစန့်ကျင်တော်လှန်တိုက်ခိုက်ရင်မျက်လုံးနှစ်ဖက်ဆုံးရှုံးသွားတဲ့ချင်းတော်လှန်ရေးဘော်တွေကိုချင်း Relief Funding Program ချင်းရံပုံငွေအဖွဲ့ဒူမီတီအစီအစဉ်ကနေ စီကူတာစေဖြစ်ပေးဖို့ပြင်ဆင်နေတယ်လို့သိရပါတယ်။အခုလက်ရှိမှာတော့ချင်းတော်လိုင်းတပ်ဖွဲ့တွေကမျက်လုံးနှစ်ဖက်ဆုံးရှုံးသူ9ယောက်ရှိပြီး CDF မတူပီတပ်ဖွဲ့က2ယောက်၊ CNDF တပ်ဖွဲ့က2ယောက်၊ CDF လောက်တူတပ်ဖွဲ့က1ယောက်၊ CDF KKG တပ်ဖွဲ့က1ယောက်နဲ့ချင်းမျိုးသားတပ်မတော် CNA တပ်ဖွဲ့က1ယောက်လို့ဖြစ်ကြတယ်လို့ချင်းရပုံငွေအဖွဲ့ကပြောပါတယ်။တော်လိုင်းကာလအတွင်းမျက်လုံးနှစ်ဖက်စလုံးရှုံရှုံလိုက်ရတဲ့ချင်းတော်လိုင်းရဲဘော်တို့ရဲ့စရင်ကိုချင်းရပုံငွေအဖွဲ့အနေနဲ့ဆက်လက်ပြုတ်စုနေပြီးစရင်မကြံခဲ့စီဖို့ CRFP ကိုစရင်ပေးသွင်းကြဖို့တိပေးဖိတ်ခေါ်ထားပါတယ်။ပတ်စင်သုံးထီရောက်လာတဲ့ဒူမီထီအစီအစဉ်ကရန်ပုံငွေအဖြစ်အမေရိကန်ဒေါ်လာ2530ရထားပြီလို့လည်းသိရပါတယ်။
သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေအပါအဝင်မြို့တချို့မှာတော့အခုရက်ပိုင်းအတွင်းဆန်နဲ့စားတောက်ကုန်ဈေးနှုန်းတွေမြင့်တက်လာတဲ့အတွက်အခြေခံလူဒန်းစားတွေစားတောက်ရေးမှာအခက်ကြုံနေကြပါတယ်။နောက်ထပ်လည်းဆန်ဈေးတွေတက်ဖို့အလားအလာရှိနေတာကြောင့်စိုးရိမ်မှုတွေတိုးမြင့်နေကြပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်ရှင်။
စိုက်တွေကြောက်တော်နဲ့မင်းပြဆားတွေမြို့တွေအပါဝန်တခြားမြို့တွေမှာလည်းဆန်နဲ့စားစီပါဝန်တခြားစားသောက်ကုန်ပစ္စည်းတွေဈေးတနေတယ်လို့ဆန်ဆိုင်ပိုင်ချောင်တွေကပြောပါတယ်။ကြောက်တော်မြို့မှာတော့ဆန်မြို့အစားလိုက်တိုက်ကိုအရင်ကတည်းကကျဲ6000ကနေကျဲ1000အထိဈေးတနေတယ်လို့ဆန်ဆိုင်ပိုင်ချောင်တယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
။အဲဒါဆိုကျဲ1000လောက်တက်လာပါ။ဈေးတနေဆိုတော့တော့အလုံးဆန်တ
ာ။အရင်တည်းဆိုင်1000လောက်တက်သွားတယ်။ဈေးကတော့အလုံးတက်တာပါပဲ။အိန္ဒိယခြေကတော့အရင်3,000 3,400လောက်ရှိတယ်အခုတော့3,800 8,000လောက်ရှိတယ်တိရီဒုံကတော့အရင်က3,800 8,000အခုတော့4,000ရှိပါတယ်ကျွန်တော်တို့ရခိုင်ခေါ်ဆန်ကြီးလဲအရင်ဆို4,000အခုတော့4,000ခွဲရှိတယ
်အခုလိုဈေးတရတာကတော့ရန်ကုန်မှာလေဆန်ဈေးတွေတနေသလိုရခိုင်ဘက်ကိုပစ္စည်းတွေသေးယူရမှာအစိုက်အစိမ့်နဲ့ကဲသဲမှုတွေရှိနေတဲ့အတော်ဖြစ်တယ်လို့ဆိုပါတယ်။စိုက်တွေမျိုးကဆန်ရော့စိုက်ပိုင်ရှင်အမျိုးသမီးတယောက်ကလည်းဆန်နဲ့စားစီဈေးတွေမြင့်တားနေတယ်လို့ပြောပါတယ်။နောက်ထပ်လေဆန်ဈေးတွေတားဖို့ရှိတဲ့အတော်ဆန်တွေကိုအမြန်ရောက်မထုတ်ဖို့ဆန်တိုက်ကြီးတွေကတတိပိတာတွေလည်းရှိနေတယ်လို့အဲ့ဒီအမျိုးသမီးကပြောပါတယ်။မင်းမြမျိုးနယ်ဖက်မှာတော့ဆန်စပါးတွေကိုငွေတက်နိုင်သူတွေကဝေစုနေကြတယ်လို့ချွေဝါထွက်နဲ့ပေါ်ဆဲမဲဆန်ကအရင်ကတည်းကကျဲ1000တသားတွေလို့ဒေသခံအမျိုးသမီးတယောက်ကပြောပါတယ်။စိုက်တွေမျိုးကနေစာလို့သမားအမျိုးသမီးတယောက်ကတော့ဆန်နဲ့စားသောက်ကုန်ဈေးတွေမြင့်တားနေတဲ့အတော့ပုံမှန်ဝန်ငွေမရှိတဲ့မိသားစုတွေမှာအခါတွေးနေကြရတယ်လို့ပြောပါတယ
်။
ဈေးနှုန်းတွေတက်တော့တရက်လုံးတရက်စားတွေကလိုက်မမီဘူးလေ။ယောက်ျားတစ်နှစ်ကူလီထမ်းလို့တသောင်းတောင်မရတာ။အဲ့ဒီတည်းမှာဆန်ကမိသွေးကအဲ့ဒီကြားမှာအကြောင်းလားကလည်းတမျိုးဆိုတော့လိုက်မမီဘူး။
ဒီနိုင်မိုးရသည်မှာမိုးရသန့်မှုနေပါတဲ့တော့ရခိုင်ကလေယာဉ်လုံငန်းတွေပြသခဲ့ရတယ်လို့လေသမားအများစုကလေကုန်ကြစရိုက်များတာကြောင့်လေလုံငန်းတွေကိုရင်းနှားခဲ့ကြပါတယ်။ဒါကြောင့်လေလာမယ့်နိုင်မှာလေရခိုင်ပြည်မှာစားသောက်ရတော့အခကြုံရနိုင်တယ်လို့သုံးသဲမှုတွေလည်းရှိနေကြပါတယ်။
2020ရွေးကောက်ပွဲမှာမဲစီရင်မာရွေးမှုတွေနဲ့မဲမတမာမှုတွေရှိခဲ့တယ်ဆိုပြီး2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့လွတ်တော်သစ်စခေါ်ရမယ့်နေ့မှာပဲစစ်တပ်ကနိုင်ငံအာဏာကိုချုပ်ကင်လိုက်တာဖြစ်ပါတယ်။အခု2022ခုနှစ်ဩဂတ်စ်လ1ရက်နေ့မှာတော့18လတင်းတင်းပြည့်သွားပါပြီ။ဒီကာလအတွင်းနိုင်ငံထဲမှာအဖက်ဖက်ကအခြေအနေတွေဆိုးရွားနေပြီးကြာရှုံးတဲ့နိုင်ငံဘက်ကဦးတည်နေပြီလို့ဆိုကြပါတယ်။ဒီအကြောင်းကိုတော့ရမင်းကအစူစီးတင်ဆက်ပေးထားပါတယ်။
အာနာမသိန်းခင်မှာရှိခဲ့တဲ့ပွေးလင်းစဒီမိုကရေစီအတွင်ကူပြောင်းရေးကာလနဲ့နှိုင်းယှဉ်ရင်လက်ရှိနိုင်ငံရေးအခြေအနေကအတော်ဆိုးနေတယ်လို့နိုင်ငံရေးလေးလာသူဦးရထွန်းကသုံးသပ်ပါတယ်
။တနည်းနဲ့6လအတွင်းမှာကတော့အဓိကအားဖြင့်သူတို့တာဝန်ယူထားတဲ့နိုင်ငံတော်ကအင်းငန်တည်ရင်ရေးကိစ္စကတော့အိတ်ထူးထူးခြားခြားကြီးဒီကောင်းလာတယ်လို့တော့ကျွန်တော်တော့မထင်ဘူး။2010 2015ဒီကျွန်တော်တို့ဒီမိုကရေစီဖွင့်ပေးတဲ့ကာလအများကြီးဆိုးတာပေါ့နော်အချိန်ကြီးက
စစ်တပ်ကအာဏာသိမ်းပြီး18လတာအတွင်းသတင်းဌာန7ခုပိတ်သိမ်းခံခဲ့ရတယ်လို့သတင်းသမား140လောက်လည်းဖမ်းဆီးခံခဲ့ရပြီးတည်ဆုံးခဲ့တာရှိနေတာကြောင့်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေကတိတိကျကျကျဆင်းသွားတယ်လို့သတင်းစာဆရာဦးမြင့်ကျော်ကပြောပါတယ
်ဒီနေ့ကမ်းမတိုင်ခင်ကတော့သတင်းမီဒီယာတွေကပုံပြီးတော့ညာရှင်ဆန်းအောင်ပေါ်ပြကြမယ်ဟိုတော့ professional ဆန်လောက်ကြမယ်ဟိုကြိုးစားမှုတွေအဲ့ဒီအတွက်ဟိုလောက်ဆောင်ရတယ်ရှိတယ်အခုဒီကာလမှာတော့အဲ့ဒါတွေအားလုံးကတော့ဒါတွေကဒီအချိန်မီမှာမဖြစ်နိုင်တော့ဘူးဆိုတဲ့သဘောမျိုးနဲ့အကုန်ဟိုလိမ့်မီရှိတာတဲ့သဘောမျိုးရှိတယ်ဆိုတော့ဒီစနစ်ကွဲမှာအများအားပြောနေကြဒီသတင်းသမားခန့်ခံတဲ့ကိစ္စတွေသတင်းသမားတွေဟိုအသက်ဆုံးရှုံးတဲ့ ဆက်ဆုံးခြင်းနဲ့ကိစ္စဒါတွေကလည်းတရင်ကိုဆွေးလက်မဖော်ပြနိုင်အောင်ဖိအားပေးတဲ့ဟိုထည့်သွင်းစဉ်းစားတဲ့အချက်လက်တွေဖြစ်လာတာပေါ့နော
်နိုင်ငံရေးလေးလာသုံးသပ်သူဦးတန်းစွန်းနိုင်ကတော့အခုတိုင်းပြည်ရဲ့အခြေအနေဟာကဏ္ဍအားလုံးမှာယိုယင်းကျဆင်းပြီးကြကြုံနိုင်ငံကိုဥတည်နေပြီလို့ပြောပါတယ
်အခုပြည်သူလူထုရဲ့အနေအထားအသက်ရှူဖို့ရှိတော့ဆွေးနွေးပွဲဆိုတာတွေနဲ့ပတ်သက်လို့လူတို့ကစိတ်မဝင်စားဘူးရွေးကောက်ပွဲဆိုတာတော့ဝေးရောအဲ့လိုအခြေအနေအောက်မှာအခုဗမာပြည်ဟာအထွေထွေပြိုကွဲမှုကြီးဖြစ်ဖို့အတွက်လက်တလုံးလောက်ပဲလူတို့လည်းဆွေးအခြေအနေရှိပါတယ်ကျွန်တော်တိုက်ပြီးမှရိပခတွေနဲ့ဟိုအပြန်လန်းနော်တိုက်ခိုက်မှုတွေ၊တပ်ဖြတ်မှုတွေ၊ဖြည့်ဆည်းမှုတွေနဲ့ပြည့်နေတဲ့ first state ဖြစ်တော့မယ်လို့ကျွန်တော်တို့ကတော့ယူဆနေကြပါတယ
်ဆစ်တက်ကအာနာတိုင်းမီနောက်ပိုင်းမှာဇက်တကျူးလွန်နေတဲ့လူခွေရေချိုးဖောက်မှုတွေကြောင့်အခုဆိုရင်စစ်ကောင်စီနဲ့အလောက်တွဲမလောက်ချင်တဲ့အတွက်နိုင်ငံတကာကယင်းနှိမ့်နှံ့မှုချို့ဟာဇက်တိုက်ဆိုသလိုထွက်ခွာနေကြပါတယ်မြန်မာနိုင်ငံကစစ်ကောင်စီလက်ထက်အတွင်းကုန်စည်နှုန်းတွေဇက်တိုက်တက်နေပြီးစီပွားရေးကအထူးမခံဖြစ်နေတယ်လို့ကဘာဘာကဇူလိုင်လတတိယပတ်မှာပြောဆိုထားပါတယ
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
ဖက်ကမြွနယ်ဆယ်စင်းရွာမှာစစ်တပ်နဲ့ KIA PDF ဖူးပေါင်းတပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ရမှာဒေသခံ၁၀ယောက်ထပ်မံထိခိုက်သေးဆုံးတဲ့အပြင်နေအိမ်၄၀၀လောက်လည်းမိရှို့ဖျက်ဆီးခံလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်စစ်ခေါင်းဆောင်နဲ့တွေ့ဆုံချင်းစစ်တပ်ကဖမ်းဆီးထားတဲ့ SSPP တပ်သားတွေနဲ့ပတ်သက်ဆက်နွယ်သူတွေကိုလွတ်ပေးဖို့အပြင်ငြိမ်းချမ်းရေးနဲ့နိုင်ငံတိုးတက်ရေးအတွက်ဆွေးနွေးခဲ့ကြတယ်လို့ SSPP ပြောခွင့်ရကပြောပါတယ်
။တရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းရင်းသားသတင်းထောက်တွေကနဲ့အပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းရင်တည်နှွားအစီအစဉ်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့အဖတ်စဉ်ခဏတွေအပါအဝင်ကျမတို့ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့ဘက်ကဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်သောရရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA ကကြိုဆိုပါတယ်ရှင်အခုတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်
ငါလာကွက်ချရုရှားချူချော်မှုကိုဆက်လက်ရင်ဆိုင်ခုခံသွားနိုင်မှုနောက်ထပ်ငွေကြေးနဲ့လက်နက်အကူအညီတွေပေးအပ်ဖို့အနောက်မှာမိတ်နိုင်ငံတွေကိုယူကရိန်းသမ္မတကတောင်းခံလိုက်ပါတယ်ရုရှားကိုမြန်မြန်ဆန်ဆန်ဟန်တားနိုင်လေလေယူကရိန်းနဲ့အတူဥရောပနဲ့ကမ္ဘာကြီးပါမြန်မြန်ဆန်ဆန်ဘေးကင်းလုံခြုံလိမ့်မယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီးကဒိမတ်နိုင်ငံကိုပင်ဟေဂင်မြို့ကကာဝေးဝန်ကြီးစီဝဲမှာဗီဒီယိုကပြောကြားတဲ့မိန့်ခွန်းထဲမှာပြောဆိုလိုက်တာပါယူကရိန်းအတွက်တရလောဦးစားပေးလိုအပ်ချက်ဖြစ်တိုက်လေရင်တွေရရှိရေးကြိုးပမ်းနေတဲ့အကြောင်းလဲဒိမတ်မြို့တော်ကစီဝဲကိုလူကိုယ်တိုင်တက်ရောက်တဲ့ယူကရိန်းကာဝေးဝန်ကြီးကပြောဆိုထားပါတယ်အမေရိကန်သမ္မတအင်ပီရိုကမှတ်တမ်းတွေကိုသမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ကင်တွယ်ဆောင်ရွက်ပုံနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကစုံစမ်းစစ်ဆေးမှုနဲ့ဆက်နွယ်ပြီးသမ္မတဟောင်းရဲ့ဖလော်ရီဒါပြည်နယ်ကအိမ်ကိုရှာဖွေဖို့တရားရုံးခွင့်ပြုချက်ဝရမ်းရအောင်ကိုယ်တိုင်ခွင့်ပြုခဲ့တာဖြစ်တဲ့အကြောင်းရှင်းနေချုပ်မေရီကလန်ကပြောဆိုလိုက်ပါတယ်ရှာဖွေမှုနဲ့ပတ်သက်လို့သမ္မတဟောင်းကိုယ်တိုင်လူသိရှင်ကြားအတည်ပြုပြောဆိုခဲ့တယ်လို့နောက်ဆက်တွဲကိစ္စတွေအများပြည်သူအကျိုးစီးပွားနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေပါပါဝင်နေတဲ့အကြောင်းရှာဖွေဝရမ်းကိုအများပြည်သူသိနေအောင်ထုတ်ပြန်ပေးဖို့တရားရေးဌာနကခွင့်ပြုချက်တောင်းဖို့ဆုံးဖြတ်ထားတဲ့အကြောင်းလဲကြေညာခဲ့တာပါအမေရိကန်ကျန်းမာရေးဌာနကြီးတခုဖြစ်တဲ့ယောဂထိန်းချုပ်ရေးနဲ့တာစီရေးဌာန CDC ကကိုဗစ်ယောဂထိန်းချုပ်ရေးလမ်းညွှန်ချက်တွေကိုလျှော့ချလိုက်တဲ့အကြောင်းကြာသပတေးနေ့မှာကြေညာလိုက်ပါတယ်။ယောဂကူးစက်ခံရသူနဲ့နင်းနီးကက်ကက်ထိတွေ့ဆက်ဆံခဲ့ဘူးသူတွေတိကျခွက်နေထိုင်မှုလူတစ်ယောက်နဲ့တစ်ယောက်၆ပေကွာမှနေဖို့တိုက်တွန်းချက်တွေကို CDC ကပြုသိမ်းလိုက်တာပါ။ကာယောဂစတင်နဲ့နှစ်နှစ်ခွဲကျော်ကာလအတွင်းကာဝယ်ဆေးထိုးတာဒါမှမဟုတ်ရင်လည်းယောဂကူးစက်ခံရတာကြောင့်တက်စချောင်းနဲ့အထက်အမေရိကန်နိုင်ငံသားခံမှန်းချေ95ရာခိုင်နှုန်းယောဂါတန်ခံနိုင်ရရှိမှုအတိုင်းအတာတစ်ခုကိုရလာတာကြောင့်အခုလိုလျှော့ချဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့လည်း CDC တာဝန်ရှိသူတွေကပြောဆိုပါတယ်ခင်ဗျာ
နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လည်းဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Robert Lewis နဲ့ Darius Smith တို့ဖြစ်ပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOE ကိုနားဆင်တဲ့အတွက်လည်းကျမတို့ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကေတထိုက်ပါ
This program has come to you from the Voice of America, Washington.